Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ်ဇွန်လ4ရက်စနေနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ లై တိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူညင်ညာပေးမှာပါဆီးရီးယားနိုင်ငံကလူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေတဲ့နေရာတွေအတွက်အစားအစာစီးပွားနဲ့အထောက်ပံ့တွေလေကြောင်းကနေချထားပေးဖို့အသင့်ဖြစ်နေပြီလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်ထိုင်းနိုင်ငံမှာနိုင်ငံတွင်းမတည်ငြိမ်မှုတွေပြည်တွင်းစစ်ထိဖြစ်လာနိုင်တာမျိုးတွေရှောင်ရှားနိုင်ဖို့အာဏာကိုသိမ်းခဲ့ရပါတယ်လို့အာဏာရှင်အစိုးရကောင်းဆောင်ကအခုကံပြောဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင
်ကောင်းပါပြီရှင်သတင်းလွှာတွေတင်ဆက်တဲ့အခါမှာတော့မြန်မာနိုင်ငံမှာမကြခင်လပိုင်းအတွင်းကျင်းပတော့မယ့်27ရာစုပင်လုံညီလာခံမတိုင်ခင်တက်မတော်နဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကြားအပြစ်ခတ်ရဲစဲရေးလုပ်ဖို့တိုင်းရင်းသားကောင်းဆောင်တချို့တိုက်တွန်းလိုက်တဲ့အကြောင်းကြားဖို့ရှိပါတယ်ဒါအပြင်ဝင်ကြီးဌာနရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ကြောင်းမြတ်လုပ်ငန်းရှင်တွေကဘယ်လိုတုံ့ပြန်လိုက်ပါသလဲ
ဒီအိဆာအီတဲ့မှာအရင်အစိုးရကညွှန်ချက်တွေဆိုပေမဲ့လည်းအရင်တော့သူတို့လည်းဘုံမှုကြီးတွေပဲလေအဲ့တော့သူတို့တွေကဘုံချုပ်ကြီးတွေကိုဘုံမှုကြီးတွေကဆက်တယ်ဆိုတာကတော့နင်းနေမှအမှန်တရားတစ်ခုကထွက်လာ
တာဒါကတော့ကြောက်မြက်လုပ်ငန်းရှင်တအုပ်က VOE ကိုပြောသွားတာပါရှင်သတင်းအစီအစဉ်အပြည့်မှအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာစာရာတွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်
ဆီးရီးယားနိုင်ငံကလူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေတဲ့နေရာတွေအတွက်အစားအစာဆေးဝါးနဲ့တခြားအထောက်ပံ့တွေကိုလေကြောင်းကနေချထားပေးဖို့အတွက်အသင့်ဖြစ်နေပြီလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒါပေမဲ့သူတို့ဟာဆီးရီးယားအစိုးရရဲ့ခွင့်ပြုချက်ရဖို့အတွက်စောင့်နေတယ်လို့လည်းပြောပါတယ်။ဆီးရီးယားနိုင်ငံတွင်းကတိုက်ပွဲတွေဖြစ်နေတဲ့တဘုံတွေအသိမ်းခံရတဲ့ဒေတာ16ခုအတွက်အထောက်ပံ့ပစ္စည်းတွေတန်ဆောင်ထားတဲ့လေယာဉ်တွေကိုတွာလာခွင့်ဆီးရီးယားအစိုးရကပြီးလာအောင်စူးစမ်းနေပါတယ်လို့ WFP ကုလသမဂ္ဂအစမ်းအရိတ်ကအစီအစဉ်အဖွဲ့ကပြောပါတယ်ပစ္စည်းတွေကိုဆီးရီးယားနိုင်ငံတွေကတချို့နေရာတွေအတွက်မြေပြင်ကနေတွာလာပေးပို့ဖို့အတွက်ခက်ခဲနေတာမို့ရဟတ်ရင်ဖြစ်စေလေမြန်နဲ့ဖြစ်စေပေးပို့ရမှာဖြစ်ပြီးဒီအတွက်အစိုးရခွင့်ပြုမိန့်လိုအပ်နေတယ်လို့ဆိုတာပါဒေတာရင်း American ဒေတာရင်းနဲ့အမေရိကန်နဲ့ရုရှားတို့ဥဆောင်တဲ့ကမ္ဘာအင်အားကြီးနိုင်ငံတွေပါဝင်တဲ့ဆီးရီးယားအရေးဆိုင်ရာနိုင်ငံတကာအဖွဲ့ရဲ့လှုပ်ဆောင်မှုဖြစ်တဲ့ကုလသမဂ္ဂကအခုလိုလေကြောင်းထောက်ပံ့မှုတွေပေးဖို့အတွက်အစီအစဉ်တွေလုပ်ခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဆီးရီးယားနိုင်ငံမြောက်ပိုင်းက IS စစ်သွေးကြွတွေကိုတိုက်ထုတ်နေတဲ့မီယရာမျိုးကလေးကတဘုံအဖွဲ့ကိုချက်တပ်ရင်းတွေကပဲအမေရိကန်စစ်တပ်ကကုန်တင်ပစ္စည်းလေရင်ကနေလက်နက်အသေးစားတွေကိုချပေးခဲ့ပါတယ်။ဒါအကူအညီပေးဖို့အတွက်သတင်းပတ်အတော်ကြောင်းတောင်းခံနေတဲ့နောက်မှာအမေရိကန်ကပထမဆုံးအကူအညီကိုပေးခဲ့တာဖြစ်ပါတယ်။
တော့ကြနေမနဲ့အစောပိုင်းကမြေထဲပင်လယ်မှာဆက်လီတစ်စင်းတိမ်းပေါင်းခဲ့တာမှာလူကိုယ်ဦးသေဆုံးတယ်လို့အတည်ပြုနိုင်ပြီးကြံလူအများပျောက်ဆုံးနေစေဖြစ်ပါတယ်။ဒါဟာအခြားဆက်လီတစ်စင်းပင်လယ်ထဲတိမ်းပေါက်ကရွှေပြောင်းအခြေချသူတရားကျော်သေဆုံးပြီးလေပြားနိုင်ငံကမ်းခြေမှာတောင်းတင်ခဲ့ပြီးဖြစ်ခဲ့တာပါ။85ပေကျော်ရှည်လျားတဲ့တစ်သားလီတစ်စင်းဂရိနိုင်ငံတောင်ဘက်ခရစ်ကျွန်းစုနဲ့85မိုင်လောက်အကွာမှာတိမ်းပေါက်သွားခဲ့ပြီးလူတွေအုံနေတဲ့ကြားကအရေးပေါ်ကယ်ဆယ်ရေးတွေစတင်နိုင်ခဲ့ပါတယ်။ကယ်ဆယ်ရေးသမားတွေကလူ340ထက်မနည်းကိုကယ်တင်နိုင်ခဲ့ပြီးအဲ့ဒီတွေကအများစုဟာအာဖရိကနိုင်ငံသားတွေဖြစ်ပါတယ်ဂရိကမ်းခြေဆောက်တပ်ကသင်္ဘောတစ်စင်းအပါဝင်အနည်းဆုံးသင်္ဘော30နဲ့အရေးပေါ်ကယ်ဆယ်ရေးဟယ်လီကော်ပတာ2စင်းကဒုက္ခသည်တွေကိုရှာဖွေခဲ့ကြပါတယ်ပင်လယ်ထဲမျောနေသူ900လောက်ရှိလိမ့်မယ်လို့ခန့်မှန်းကြပါတယ်ကယ်တင်ခဲ့သူအများစုကတော့အီတလီနိုင်ငံကိုခေါ်ဆောင်သွားပြီးအခြားသူတွေကတော့အီဂျစ်တူရကီမော်တာကျွန်းနိုင်ငံတွေစီခေါ်ဆောင်သွားတာပါအခုလိုဆက်လီနဲ့ပင်လယ်ပြင်ဖြတ်လာသူတွေဟာကိုယ့်အသက်လုံခြုံရေးအတွက်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေဆိုတာတဲ့ကောင်းမွန်တဲ့ဘဝအခြေအနေရဖို့စွန့်စားလာကြသူတွေဖြစ်ပါတယ
်အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့အတူဥရောပနဲ့အာရဗ်နိုင်ငံတွေကထိတ်တန့်အရာရှိကြီးတွေဟာအစ္စရေးပေါ်လစ်စတိုင်းပဋိပက္ခအတွက်ရေရှည်ခံမဲ့ပြီးပြည့်စုံတဲ့အဖြစ်ရဖို့အတွက်ပံ့ပိုးပေးမှာဖြစ်ကြောင်းထက်လောင်းအတည်ပြုပြောကြကြပါတယ်။အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံကြားမှာညှိနှိုင်းဖြေရှာရေးတည်တာငြိမ်းချမ်း ဤငိမ့်အေးပြီးလုံခြုံစွာအတူရှင်တွဲနေတိုင်းပြီးရေရှိခန်းနဲ့ငင်းချမ်းရဖို့အတွက်တခုတည်းသောနီလန်ဖြစ်ပါတယ်လို့လဲပြင်သစ်နိုင်ငံပဲရစ်မြို့မှာကျင်းပနေတဲ့ညီလာခံအပီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်လက်ရှိအနေအထားအတိုင်းမပြောင်းလဲပဲရှိနေတာဟာအလုံးမဖြစ်ပါဘူးလို့လဲအလေးထားပြောကြားခဲ့ကြတာပါဒါကြောင့်နှစ်ဖက်စလုံးကယုံကြည်မှုတည်ဆောက်ဖို့နဲ့စစ်မှန်တဲ့ငင်းချမ်းရအောင်လုပ်ဖို့အတွက်မူဝါဒတွေချမှတ်ဖြေရှားမှာဖြစ်ပြီးဒီအတွက်1968ခုနှစ်ခရဲကစတင်ခဲ့တဲ့ဣသရေလကျူးကျော်သိမ်းပိုက်မှုတွေလုံးဝအဆုံးသတ်နိုင်တဲ့အခြေအနေမျိုးကိုဖန်တီးပေးဖို့လိုအပ်ပါတယ်လို့လည်းထောက်ပြကြပါတယ်။ဒါအပြင်နိုင်ငံတကာအတိုင်းဝိုင်းကဒီနှစ်နိုင်ငံကြားငြိမ်းချမ်းရေးရဖို့အတွက်အထိပယ်ရှိတဲ့မဲလုံးပေးမှုတွေအပါအဝင်ဘလို့အကူအညီမျိုးတွေပေးနိုင်မယ်ဆိုတာကိုဆွေးနွေးနေကြတာလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာအလုပ်လက်မဲ့နှုန်း 4.9% ထိကျဆင်းသွားတယ်ဆိုပေမဲ့ပြီးခဲ့တဲ့လအထိအမေရိကန်ကုမ္ပဏီတွေရဲ့အလုပ်သမားခေါ်ယူခံထားမှုကတော့လွန်ခဲ့တဲ့5နှစ်အတွင်းအနည်းဆုံးဖြစ်တယ်လို့ဆိုပါတယ်။တောက်ကြနေကထွက်ပေါ်လာတဲ့အလုပ်လက်မဲ့အစီရင်ခံစာပေါ်စီးပွားရေးပညာရှင်အများစုကစိတ်ပျက်နေကြပြီးဒီလနောက်ပိုင်းမှာအမေရိကန်ဗဟိုဘဏ်ကအတိုးနှုန်းတွေမြင့်တင်ဖို့အလားအလာမရှိဘူးလို့လည်းဆိုပါတယ်။အလုပ်သမားဝန်ကြီးဌာနရဲ့အချက်လက်တွေအရမေလအတွင်းမှာလူ 38,000 လောက်သာအလုပ်အကန့်ရရှိခဲ့တာကိုကြည့်ရင်ကျွမ်းကျင်သူတွေခံမှန်းထားတာနဲ့ကွာဟနေတာတွေ့ရပါတယ်အလုပ်လက်မဲ့နှုန်း 4.9% ထိကျဆင်းခဲ့ပေမဲ့2009ခုနှစ်နောက်ပိုင်းအနည်းဆုံးဖြစ်ပါတယ်အခုလိုအလုပ်ရတဲ့နှုန်းရော့ကျလာတာဟာထောင်ပေါင်းများစွာသောအလုပ်လက်မဲ့တွေကအလုပ်ရှာဖွေဖို့လက်လျှော့ခဲ့ကြတာကြောင့်ဖြစ်တယ်လို့သက်ဆိုင်ရာကဆိုပါတယ်
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေဒါမှမဟုတ်ပြည်ရင်းစစ်ဖြစ်လာနိုင်တာမျိုးတွေကိုရှောင်ရှားနိုင်မှုအတွက်အာဏာသိမ်းခဲ့ရပါတယ်လို့လွန်ခဲ့တဲ့နှစ်နှစ်ခန့်ကအုပ်ချုပ်နေတဲ့စစ်တပ်ကြီးဆိုတဲ့အာဏာရှင်အစိုးရဖွဲ့ခေါင်းဆောင်ပရာယုတ်ချန်အိုချာကခုချံပြောဆိုလိုက်ပါတယ်။တွေးထွက်တန်ယုံမရှိတဲ့အာဏာသိမ်းမှုကို2014မေလတုန်းကဗိုလ်ချုပ်ကြီးပရာယုတ်ကဦးဆောင်ခဲ့တာဖြစ်ပြီးသူဟာအဲ့ဒီချိန်ကစလို့ဝန်ကြီးချုပ်ရာထူးကိုရယူခဲ့တာပါ။တောက်ကြနေတုန်းကတော့ထိုင်းနိုင်ငံကိုဒီမိုကရေစီနိုင်ငံပြန်ဖြစ်စေရမယ်လို့ဂရုပေးကြောင်းဒေတာရင်းလုံခြုံရေးထိပ်သီးအစည်းအဝေးတက်ရောက်လာသူတွေကိုပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံပြန်လည်ပြုပြင်ပြောင်းလဲလမ်းကြောင်းပေါ်ရောက်ရှိဖို့နဲ့ထိုင်းနိုင်ငံစီးပွားရေးမတည်မငြိမ်ဖြစ်လာမှာကိုကာကွယ်တဲ့အနေနဲ့ပြော့ညံ့အားနည်းတဲ့အရတားအစိုးရကိုဖယ်ရှားဖို့လိုအပ်တာကြောင့်စစ်တပ်ကအာဏာသိမ်းခဲ့ရတယ်လို့လည်းပြောပါတယ်။ကမ္ဘာပေါ်မှာနန်းသက်အရှိဆုံးဖြစ်တဲ့တက်တော်88နှစ်ရှိပြီဖြစ်တဲ့နာမကျန်းတဲ့ထိုင်းပြည်ဘူမိဘောရဲ့ကျန်းမာရေးကိုစိုးရိမ်ရတဲ့အချိန်ကာလမှာအာဏာကိုဆက်ပြီးချုပ်ကန်ထားတာဖြစ်ပါတယ်။ထိုင်းပြည်ဟာမကြခင်နှစ်တွေအတွင်းဆေးရုံမှာပဲနေရတာများပါတယ်။ဆင်အာဏာရှင်တွေကအာဏာသိမ်းပြီးအရက်ဖက်လွတ်လပ်ခွင့်တွေကိုဖိနှိပ်ချိုးနှိမ်နေတယ်လို့နိုင်ငံတကာကဝေဖန်မှုတွေကိုတုံ့ပြန်နေနေတယ်။သူတို့ဟာလွတ်လပ်လူခွင့်ရချိုးပေါက်လို့စိတ်တစုံတရာမရှိပဲစစ်တပ်ရဲ့လှုပ်ဆောင်မှုတွေအားလုံးဟာတရားဥပဒေနဲ့အညီပဲလှုပ်ဆောင်ခဲ့တာဖြစ်ကြောင်းလေဘိုချုပ်ကြီးပရာယုတ်ကပြောပါတယ်စစ်စုကဖွဲ့စည်းပုံအခြေခံဥပဒေတဲ့မူကြမ်းကိုရေးဆွဲခဲ့ပြီးဒါကိုအောက်ကုတ်လာတဲ့မှာပြည်လုံးချက်ဆန္ဒမဲပေးဖို့ရှိပါတယ်ဒါပေမဲ့ဒီမူကြမ်းနဲ့ပတ်သက်ပြီးအခြေတင်ဆွေးနွေးမှုအဖြစ်တင်ဝေဖန်မှုတွေကတော့ပြည်ရင်းနိုင်ငံရေးလောကမှာပိတ်ပင်ဟန်တားခြင်းခံနေရတာပါဒီဖွဲ့စည်းပုံကိုလက်မခံဘူးဆိုရင်အစိုးရတစ်ဖွဲ့ဖို့အတွက်ရေးကောက်ပွဲချင်းပါရေးဟာနှောင့်နှေးနိုင်တဲ့အတွက်ကြောင့်သူ့ကိုဘယ်လိုပဲမုန်းသည်ဖြစ်စေသူ့အနေနဲ့လက်ရှိယာရုမှာဆက်ပြီးနေသွားရမယ့်အခြေအနေစိုက်သွားနိုင်တယ်လို့လည်းသူကပြောကြားလိုက်ပါတယ်
။အမေရိကန်ပြည်ထောင်စုယူကရိန်းနဲ့တူရကီနိုင်ငံတွေဟာရုရှားနိုင်ငံရဲ့အဓိကရန်သူနိုင်ငံတွေအဖြစ်မော်စကိုအခြေစိုက်လွတ်လပ်တဲ့စစ်တမ်းကောက်ယူရေးအေဂျင်စီတစ်ခုကအစင်းလိုက်ဖော်ပြလိုက်ပါတယ်။ Liberal Center စစ်တမ်းကောက်ယူရေးအေဂျင်စီကရုရှားနိုင်ငံတလွှားမှာရှိတဲ့လူပေါင်း2400ကိုမေလ20ကနေ23အတွင်းစစ်တမ်းကောက်ယူခဲ့တာကိုသူတို့ရဲ့ online စာမျက်နှာမှာဖော်ပြထားတာပါရုရှားအများစုကမကြသေးခင်အချိန်ထိတူရကီနိုင်ငံကိုဂျာနီနိုင်ငံအပြူသဘောဆောင်တဲ့နိုင်ငံအဖြစ်မြင်ခဲ့ပါတယ်အမေရိကန်နိုင်ငံကရုရှားနိုင်ငံပေါ်ချိန်ချောက်မဲ့နိုင်ငံအဖြစ်ရုရှားပြည်သူအများစုကအချိန်ကြာမြင့်ကလေးကသတ်မှတ်ခဲ့တာပါ
ရီယိုဒီဂျနေရိုမှာကျင်းပမယ့်2016အိုလံပစ်အားကစားပြိုင်ပွဲမှာအာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေကရွှေပြောင်းဒုက္ခသည်10ဦးပါတဲ့အားကစားအဖွဲ့လေးပါဝင်ရှင်ပြိုင်မှာဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံလူဇန်းမြို့က IOC နိုင်ငံတကာအိုလံပစ်ကော်မတီရဲ့3ရက်ကြာအစည်းအဝေးပြီးမှာကော်မတီဥက္ကဋ္ဌကပထမဆုံးဒုက္ခသည်အိုလံပစ်ဖွဲ့ကိုလက်ခံလိုက်ကြောင်းပြောပါတယ်
စနေနေ့နေ့ခင်း VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းလှော်တွေကိုတင်ပြတော့မှာပါ။မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့နဲ့21ရာစုပင်လုံညီလာခံမှာနိုင်ငံရေးအရာသဘောတူညီမှုရနိုင်ဖို့ဆိုရင်တက်မတော်နဲ့လက်နက်ကိုင်တိုင်းသားတက်တွေကြားအပြစ်ခတ်ရက်စဲဖို့အရင်လုပ်ရမှာဖြစ်ပြီးအစိုးရတက်ဖက်ကစစ်အင်အားတိုးချဲ့မှုနဲ့ထိုးစစ်တွေရပ်ဖို့လိုတယ်လို့တိုင်းသားကောင်းဆောင်တို့နဲ့လေလာသူတွေကပြောဆိုလိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင်။
NLD အစိုးရတည်းရဲ့21ရာစုပင်လုံညီလာခံဖြစ်မြောက်ရေးကော်မတီအစိုးရကိုယ်စားလှယ်အဖွဲ့နဲ့ NCA အပြည့်ရရေးစာချုပ်မှာလက်မှတ်မထိုးရသေးတဲ့လက်နက်ကင်တိုင်းသားအဖွဲ့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ DPN တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာအခုရက်ပိုင်းအတွင်းပထမအဦးဆုံးကြိမ်တွေ့ဆုံဆွေးနွေးနေကြတာပါဒီဆွေးနွေးမှုတွေကနေကောင်းတဲ့အလားအလာတွေထွက်ပေါ်လာဖို့မျှော်လင့်နေပေမဲ့နှစ်ဖက်တက်တွေကြားလုံးဝအပြည့်ရထားဖို့အရင်သဘောတူရလိမ့်မယ်လို့သုံးသပ်သူကတော့ဒီဘောမျိုးနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းမဲ့ဖြစ်ပါတယ
်အခုဒီချင်းမိုင်မှာလုတ်တဲ့ဟာကတော့အောင်မြင်ပါလိမ့်မယ်ဒီလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီတက်မတော်နဲ့ကြားမှာပြစ်ခတ်ရစဲရေးကိုအရင်လုတ်ဖို့လိုတယ်ဆိုတဲ့ဟာအဲဒါသဘောပေါက်ပြီးတော့တကယ်ငြိမ်းချမ်းလိုချင်တယ်ဆိုရင်တော့အဲပြစ်ခတ်ရစဲဖို့ဆိုတာကမခက်ဘူ
းချင်းမိုင်ဆွေးနွေးပွဲကနေနောက်ထပ်ဆွေးနွေးပွဲတွေဆက်ဖြစ်လာနိုင်တယ်ဆိုပေမဲ့တိုင်းသားနယ်မြေတွေမှာတိုးချဲ့ချတာတဲ့အစိုးရတပ်တွေပြန်ရုပ်သိမ်းမှသာတစ်ဖက်နဲ့တစ်ဖက်ပုံမယုံကြည်မှုရလာပြီးခိုင်မာတဲ့အပြည့်အရေးအထိဆွေးနွေးနိုင်လိမ့်မယ်လို့ KNU ကရင်အမျိုးသားအစည်းအရုံးရဲ့ KNLA တပ်တွေမှာတပ်မှုအဖြစ်တာဝန်ယူခဲ့ဘူးသူဘုံမှုရောဘတ်ဆန်ကပြောပါတယ်
ဆွေးနွေးပွဲကတော့ဖြစ်မယ်ဗျဒါပေမဲ့အပြည့်ရမယ်ဆိုတော့တပ်တွေပြန်ရုပ်မလားဟိုဦးနေဝင်းလက်ထက်တော့အားလုံးအပြည့်ကရပ်လိုက်တာတပီလုံးတပီတော့အပြစ်ရလိုက်တော့အဲ့ဒါအားလုံးကယုံကြည်မှုရှိလာတယ်။အခုကအပြစ်မရဘူးတက်တရားလည်းတိုးချက်တာဆိုတော့အပြစ်ရမယ်အရင်အမိတ်ပေးကြီးဗျ။အဲ့ဒါဆိုရင်တော့လူမျိုးစုတွေကယုံကြည်မှုတော်တော်ရှိလာမယ်လေ။အခုကတစ်ဖက်ကညီညာရေးပြောနေပြီပဲတစ်ဖက်ကစစ်တပ်တရားတိုးချက်တာကြီးကြီးတိုးချက်ပြီးတိုက်ပွဲတွေလုပ်နေတော့ဒါယုံကြည်ကြမရှိဘူးလေ။တယောက်နဲ့တယောက်ယုံကြည်မှလည်းကျွန်တော်တို့ကအနာဂတ်အတွက်လုပ်လို့ရမှာဟုတ်လက်တွဲလို့ရမှာမယုံကြည်ဘဲနဲ့ဘလို့လက်တွဲလို့ရမလဲ
လက်တွဲအခြေအနေမှာတော့ကချင်ရှမ်းရခိုင်ပြည်နယ်တွေမှာအစိုးရတပ်တွေနဲ့တိုင်းရင်းသားတပ်တွေကြားတိုက်ပွဲဆက်ဖြစ်နေပါတယ်ဦးသိန်းစိန်အစိုးရလက်ထက်မှာသမရကအပြစ်ရဖို့တပ်မတော်ကိုပြောကြားခဲ့တာရှိပေမဲ့လက်တွေမှာတော့ထိုးစစ်တွေရံမသွားပဲမြေပြင်မှာတိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်ဒါကြောင့်သမရကတပ်မတော်ပေါ်ဩဇာမညောင်းဘူးဆိုတဲ့ဝေဖန်မှုတွေထွက်ပေါ်လာတာပါခိုင်မာတဲ့အပြစ်ရရေးရဖို့ဆိုရင်သမရကတက်မတော်ပေါ်ဩဇာညောင်းဖို့လိုတယ်လို့သုံးသပ်သူတွေရှိပါတယ်။ဒါပေမဲ့ NLD အစိုးရကတက်မတော်ပေါ်ဩဇာလွှမ်းမိုးနိုင်မယ့်အနေအထားမမြင်ရသေးဘူးလို့ဦးရဲထွန်းကသုံးသပ်ပါတယ်
။ဒီတမိုင်းကြောင်းအရာပေါ့လေဒီ NLD နဲ့တက်မတော်ကြားမှာကိုနိုင်ကဟိုတန်ဖျားစိတ်တွေရှိခဲ့တာပေါ့နော်။ဒါအပြင်တက်မတော်ကဒီနိုင်ငံနဲ့အဲဒီတိုင်းရင်းသားတွေအတွက်ကိုသူကပြည်ရင်းပြပရန်ကာဝယ်ဖို့အတွက်တမရောမှာတာဝန်ရှိတယ်ဆိုပြီးတော့သူအဲ့လိုဖွဲ့စည်းပုံချေတာဥပမာလေးထားတယ်။ရဲ့တော့ဒီကိစ္စတွေကိုသူကလွတ်လွတ်လပ်လပ်ဆောင်ရွက်နိုင်တဲ့သဘောဖြစ်တော့ဖြစ်တော့သူကလက်တွေ့ပိုင်းမှာကတော့ဒီတက်မတော်ပေါ်မှာဩဇာရှိလာအောင်ကဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ဆိုတဲ့ပုဂ္ဂိုလ်ကို NLD အစိုးရကခံထားခွင့်ရှိဖို့လိုတယ
်။တက်မတော်အနေနဲ့2008ဖွဲ့စည်းပုံကိုအခြေခံပြီးလုပ်ပိုင်ခွင့်ကိုထူထောင်ထားတာကြောင့်2008ဖွဲ့စည်းပုံပြင်ဆင်နိုင်ဖို့လိုအပ်တယ်လို့ဘူမူရောဘတ်ဆန်ကသုံးသပ်ပါတယ
်။ဒီစစ်တပ်ကတဘောရတို့ပါလေ။ကြီးကြီးရရရတပီလို့ပြည်ရမယ်ဗျ။ဆိုတော့အခြေခံပေါ့ဗျာ။2008ဖွဲ့စည်းပုံဒီအခြေဥပေါ့ဗျာ။အခြေခံဥပဒေကိုပြင်မှကြီးကြီးရရမှာပါ။နောက်တစ်ခုကဒီဖက်ဒရယ်ကိုလက်မခံရင်လည်းကြီးကြီးရမရနိုင်ဘူးဗျ။ဆိုတော့ဒီကနေပြီးတော့စစ်ကဖြစ်လာရတာဘူး။အဲဒီတော့စစ်တပ်ရဲ့အကျိုးစီးပွားကိုကာကွယ်တဲ့2008ကြီးရှိနေတယ်ဗျာ။ဒီခါရစရလည်းမရနိုင်ဘူးဗျတကယ်စစ်မှန်တဲ့ကြီးကြီးလို့ရင်အခြေခံအရင်လောက်ပဲဗျအခြေခံကြီးမလုပ်ဘဲနဲ့တွေ့ပြီးတော့စကားပြောရတာတည်းစကားပြောတာပဲရှိမယ်အဖြေမထွက်လာဘူ
းပြည်တော်စုညီညာရေးညီလာခံ21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌစေစားညီနိုင်ရေးတာဝန်ခံဒေါက်တာမျိုးဝင်းရဲ့အဖွဲ့ဟာလာမယ့်ဇွန်လဒုတိယပတ်မှာမြောက်ပိုင်းဒေသမှာရှိတဲ့ဝမိုင်းလာတိုင်းသာလက်တကန်အဖွဲ့တွေနဲ့ဆက်လက်တွေ့ဆုံသွားမှာဖြစ်ပါတယ်ခင်ဗျာ
ဆက်လက်ပြီးတော့မြန်မာနိုင်ငံကြောင်မြန်လုပ်ငန်းရှင်များအသင်းရဲ့တိုင်ကြားတဲ့ကိစ္စကိုလည်းကြည့်ကြရအောင်ပါ။အရင်တပ်ထုတွင်ဝင်ကြီးဌာနကိုအမည်ပြောင်းထားတဲ့တယံဇာတနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝင်ကြီးဌာနရဲ့စုံစမ်းစစ်ဆေးမှုတွေမှာ မှန်ကန်ပွင့်လင်းမှုမရှိတဲ့အတွက်သူတို့တိုင်ကြားချက်တွေနဲ့ပတ်သက်လို့ဗက်လိုက်မှုမရှိတဲ့ဥပဒေပညာရှင်တွေစီးရင်စစ်တွေနဲ့အစိုးရလွှတ်တော်ကအစစ်မြေတာဝန်ရှိသူတွေပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုကိုဖွဲ့ပြီးစစ်ဆေးပေးဖို့မြန်မာနိုင်ငံအကြောင်းမြတ်လုပ်ငန်းရှင်တွေကတောင်းဆိုလိုက်ပါတယ်။လုပ်ငန်းရှင်တွေဘက်ကကန့်ကွက်ထားတဲ့စာကိုဝင်ကြီးဌာနကိုတရားဝင်ပေးပို့ထားကြောင်းလုပ်ငန်းရှင်များကိုစားဦးကျော်ကျော်ဦးက VOE ကိုပြောပါတယ်။ဒါအပြင်ဝင်ကြီးဌာနကစစ်ဆေးခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပြပါတယ
်။ဒီကိစ္စအီးတဲ့မှာအရင်အစိုးရကညွှန်ချက်တွေဆိုပေမဲ့လည်းအရင်ကသူတို့လည်းဗုံးမှုကြီးတွေပဲလေ။အဲ့တော့သူတို့တွေကဘုံချုပ်ကြီးတွေကိုဘုံမှုကြီးတွေကစစ်တယ်ဆိုတာကတော့နင်းနေမှအမှန်တရားတစ်ခုကထွက်လာမှာမဟုတ်ဘူးလေမထွက်လာမှမဟုတ်တဲ့တကြောင်ကျွန်တော်တို့ကပွင့်လင်းမြင်သာမှုရှိတဲ့အဖွဲ့အစည်းတွေနဲ့စစ်ဆေးပါဆိုပြီးတော့ကျွန်တော်တောင်းဆိုထားတယ်ဗ
ျအခုလိုဝင်ကြီးဌာနကစစ်ဆေးပြီးတဲ့နောက်တရားဝင်ထုတ်ပြန်မဲ့စည်ရင်းကိုလည်းစောင့်ဆိုင်းနေကြောင်းဦးကျော်ကျော်ဦးကဆိုပါတယ
်နောက်ပြီးတော့လွတ်တော်ကဦးသိန်းလင်းတို့ကသူတို့ဘုံစစ်မြင့်တဲ့ကော်မတီတစ်ခုကိုဖွဲ့မယ်ဆိုတာလေအဲ့ဒီဘယ်လိုဖွဲ့မလဲဆိုတော့ကျွန်တော် time frame တစ်ခုပေးပြီးတော့စောင့်ပါအဲ့တိုင်းဖိန်တင်မှာမပြီးဘူးဆိုတော့ကျွန်တော်တို့ဥပဒေကြောင်းရကြအရေးကြီးမှာစဉ်းစားရပါမယ
်ခင်ဗျ။ဒါပေမဲ့လည်းဝင်ကြီးဌာနဘက်ကတော့သူတို့ရဲ့စစ်ဆေးမေးမြန်းချက်တွေအရတမနာဟောင်းဦးသိန်းစိန်ကိုငွေပေးတယ်ဆိုတဲ့ဆွဆွဲချက်မှာအထောက်အထားအခိုင်အမာမတွေ့ရဘူးလို့စစ်ဆေးရေးအဖွဲ့ခေါင်းဆောင်ဖြစ်တဲ့ညွန့်ကြားရေးမှူးချုပ်ဦးဝင်းထိန်ကမနေ့ကပြောထားတာပါ။ဒီပေါ်မှာဦးကျော်ကျော်ဦးရဲ့တုံ့ပြန်ချက်ကတော
့သူတို့ကတော့ငြင်းမှာပါဗျာ။ကျွန်တော်စစ်ဆေးတဲ့ချိန်တော့ဘုံမင်းဝင်းထိန်ကယူရို9တန်းတမနာကြီးကိုပေးလိုက်ရပါတယ်။တပန်းမဲ့အသင်းရဲ့ပတ်စံထုတ်ပေးလိုက်တယ်။ကျန်တဲ့6တန်းကတော့စီးပွားရေးလုပ်ငန်းရှင်တွေစုပေါင်းပြီးပေးလိုက်တယ်လို့ပြောတယ်။ဒါကသူ့ပတ်စံကပြောတာအတန်ဖိုင်ရှိပါတယ်အဲဒီဥစ္စာက။ကျွန်တော်တို့ကတိုင်တဲ့ရည်ရချက်ကလည်းအသင်းတို့အသင်းသားများရဲ့ 1% test ကိုဒီအောင်ဘယ်လိုသုံးနာတာလဲ။ဘယ်လိုတိတိကျကျမှန်ကန်သုံးနာနိုင်လဲဆိုတာဒါတော့သိစင်လို့ကျွန်တော်တို့ကနေပြီးတော့ဒါတိုင်တန်းချင်းဖြစ်တယ်။ကျွန်တော်တို့ရဲ့နိုင်ငံရေးနဲ့ဘာမှပတ်သက်မှုမရှိဘူး။
ဒီတိုင်ကြားစာမှာဖော်ပြထားတဲ့စည်ရင်းအချက်တွေကိုဘယ်လိုပြုစုခဲ့တာလဲရှင်
ဟုတ်ကဲ့ကျွန်တော်တို့အတင်းတဲမှာစပြီးတော့ဖြစ်တဲ့ပြဿနာပြတင်တာခေါ်မယ်ကိစ္စတွေတင်တာမခေါ်ဘူးသူကဘိုင်းလေးနဲ့ပေးလိုက်တယ်မတန်တဲ့ဟာတွေလည်းအဲဈေးတွေပေးလိုက်တယ်ဥပမာပြင်းစာအုပ်တစ်ခုကစာချုပ်စပြီးတော့တင်လိုက်တယ်သူကနှစ်တန်းပဲရှိတယ်ငွေချုပ်သွားတော့ဘာသန်းထုတ်သွားတယ်သူစာရန်ကြီးကြည့်လိုက်တော့လည်းခိုင်မာမှုမရှိဘူးတည်ကြမှုလည်းမရှိဘူးဖြစ်ကလေးစံလောက်ထားတဲ့ဟာတွေအများကြီးပြအဲ့အဲ့လိုမျိုးမြင်တဲ့တကြောင်အဲ့ဒီကနေထောင်းနေတယ်ပဲကျွန်တော်တို့ကဒီ63နိုင်ရဲ့ကိစ္စကြီးကပေါ်လာတာပေါ့ဗျာ
နောက်ပြီးတော့ဒီလုပ်ငန်းရှင်တွေဘက်ကတိုင်ကြားစာကိုပြည်သူ့လွှတ်တော်ဥပဒေရေးရာနဲ့ကော်မရှင်ကိုပဲလိမ့်မှုပြီးတော့ပို့ခဲ့တာလဲရှင
်ဥပဒေကြောင်အရဒီငွေဒီပေးเสียမလို့ပေးเสียမလို့တဲ့ပတ်စံကိုကျွန်တော်တို့ကဥပဒေပြင်ပကနေကောက်ထားတဲ့တကြောင်ဥပဒေရေးရာကော်မတီကိုကျွန်တော်တို့တိုင်တာနံပါတ်1အထူးကိစ္စရများဆိုတဲ့ကိစ္စကကျွန်တော်တို့ကိစ္စကြီးကတောင်းဆင်းသွားတောင်းလို့ရတာမဟုတ်ဘူးလေအခုချိန်ကြီးလည်းမရသေးဘူးလေ63နဲ့ဆင်းဘူးအဲ့ဒါဒီကိစ္စတွေကအထူးကိစ္စဖြစ်တဲ့ကြောင်ကျွန်တော်တို့ကဒီအိုအထူးကိစ္စများကော်မတီကိုကျွန်တော်တို့တိုင်တယ်လိုအပ်လို့ရှိရင်တွတ်တော်မှာအာကျွန်တော်တို့အရေးကြီးဆိုတင်သွင်းမယ်ပြီးလို့ရှိရင်ကျွန်တော်တို့ကက်ဘိနက်တို့ဘာတို့ကနေပြီးတော့ဒီဟာတွေအဖွဲ့တွေဖွဲ့ပြီးတော့စစ်ဆေးစီကျင်တဲ့အတွက်ကြောင်ကျွန်တော်တို့အထူးကိစ္စများကော်မတီကိုတိုင်တာ
ဒါအပြင်ကြောင်မြင့်လုပ်ငန်းတစ်ခုလုံးရဲ့60ရာခိုင်နှုန်းကျော်ကိုအင်းကြီးချင်းတရုတ်နိုင်ငံကလုပ်ငန်းရှင်တွေကြောထောက်နောက်ခံပေးထားတဲ့မြန်မာနာမည်နဲ့ကုမ္ပဏီတွေလက်နက်ကင်ဖွဲ့တွေနဲ့ပတ်သက်တဲ့စီးပွားရေးသမားတွေကပိုင်ဆိုင်ထားကြောင်းဦးကျော်ကျော်ဦးကပြောပါရယ
်ဒီနေ့မျိုးတော့အများဆုံးဆိုတော့တရုတ်တွေပါပဲကျွန်တော်တို့တကယ်ဒီကြောက်မြတ်လောကထဲမှာတကယ်လုပ်နေတယ်ဆိုတာတရုတ်ဘက်ကင်းနဲ့တုတ်တဲ့ဗမာပြည်ကဗမာကုမ္ပဏီတွေဆိုတဲ့နာမည်ခံပေးရှိတာလေတကယ်တမ်းများအင်းနဲ့အားနဲ့လုပ်တယ်ဆိုတော့လက်နက်ကင်ဖွဲ့စည်းတွေနဲ့ပတ်သက်တဲ့ကုမ္ပဏီတွေဆက်ရံရများများနဲ့အင်းအားကြီးကြီးလုပ်နေတာဗျတိုင်းသားကုမ္ပဏီတွေဆိုတာဒီလိုမျိုးမလုပ်နိုင်ပါဘူ
းအဲ့တော့ဒီအခြေအနေတွေကို NLD အစိုးရတဲ့အနေနဲ့ဘယ်လိုဖြေရှင်းသင့်တယ်လို့မြင်ပါလဲရှင
်နံပါတ်1ချက်ကNLD နဲ့တက်မတော်နဲ့တည်တည်ချာချာကိုပူးပေါင်းပြီးလှုပ်ဆောင်မှဒီအရာတွေဖြေရှင်းလို့ရမှာဗျဥပမာအဖြစ်ဆိုလို့ရှင်ကျွန်တော်တို့ကဝင်ကြီးဖားကန့်ဆစ်ဆေးတယ်ဗျသူဆစ်ဆေးခြင်းနဲ့နေရာအကုန်လုံးတွားဖို့အတွက်လုံခြုံရေးမပေးနိုင်ဘူးအဲ့တော့အဲ့လိုမျိုးအခြေအနေမျိုးတွေဆိုတာကဟုတ်ပါတယ်ဗျပူပေါင်းပြီးလှုပ်ဆောင်မှသာအောင်မြင်နိုင်မယ်လို့ညင်းတယ်လေပူပေါင်းရင်တော့ဘလို့မှအောင်မြင်မှာမဟုတ်ဘူ
းမြန်မာနိုင်ငံအကြောင်းမြတ်လုပ်ငန်းရှင်များအသင်းရဲ့ခုနှစ်နှစ်အတွင်းကောက်ခံထားတဲ့ရန်ပုံငွေယူရို63တန်းကိုဘလို့သုံးဆွဲခဲ့တယ်လဲဆိုတာထင်သာမြင်သာမှုရှိအောင်စစ်ဆေးပေးဖို့တနိုင်ငံလုံးမှာရှိတဲ့အကြောင်းမြတ်လုပ်ငန်းရှင်စုစုပေါင်း80ကျော်ကမက်ရှလာ29ရက်နေ့ရက်စွဲနဲ့ပြည်သူ့လွှတ်တော်ဥပဒေရေးရာတုံ့တက်ရေးကော်မရှင်ကိုတိုင်ကြားစာပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုလိုတိုင်ကြားမှုကိုဝင်ကြီးဌာနဘက်ကစစ်ဆေးခဲ့တာနဲ့ပတ်သက်လို့လည်းစစ်ဆေးရေးအဖွဲ့ခေါင်းဆောင်ညွှန်ကြားရေးမှူးချုပ်ဦးဝင်းထိန်ကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မေခါကဆက်ပြီးပြောပြမှာပါရှင်
တမရဟောင်းဦးသိန်းစင်ရဲ့ဆိုရလက်ထက်မှာမြန်မာနိုင်ငံကြောင်မြတ်လုပ်ငန်းရှင်များအသိရမုံငွေတွေကစည်ရင်းပြောင်းနေတဲ့အမေရိကန်ဒေါ်လာ86တန်းကိစ္စအတွက်အသိအမှုဆောင်တွေရဲ့တိုင်ကြားချက်ကိုဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်အပါအဝင်လူပုတ်ကို၃ဦးနဲ့ခုံရုံးဖွဲ့ပြီးစစ်ဆေးခဲ့ပါတယ်စစ်ဆေးတွေ့ရှိချက်တွေအရတမရဟောင်းဦးသိန်းစင်ကိုငွေပေးတယ်ဆိုတဲ့ဆွဆွဲချက်အထောက်အထားအခိုင်အမာမတွေ့ရဘူးလို့စစ်ဆေးရေးအဖွဲ့ခေါင်းဆောင်တပ်ထုတွင်ဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးဝင်းထိန်က VOE ကိုပြောပါတယ
်ဟိုပထမတမရဟောင်းဦးသိန်းစင်ကဟိုဒေါ်လာခွန်တန်းပြရပါတယ်လို့သူတို့ရဲ့တိုင်စာထဲမှာပါတာပေါ့တကယ်စစ်ဆေးရေးစီမှာတော့ဦးသိန်းစင်ကိုပြရဘာမှမပေးလို့ရဘူးမြန်မာအစင်တာကိုပဲဘူကွန်ပျူတာမှုတွေကဒေါ်လာပတ်တက်ကိုအကောင့်နံပါတ်တွေတွေ့ပြတာရှိပါတယ်နောက်တစ်ခါဦးအချိုးသိန်းကိုလည်းကျွန်တော်ဒီဘူကွန်ပျူတာမှုတွေကနေထုတ်ပေးတာတရားတစ်ချက်မှမရှိပါဘူးအကောင့်ကြီးလည်းတွေ့ပြတာမရှိပါဘူ
းဆွဆွဲချက်များပေါ်တိုင်ခံရသူတွေဘက်ကတော့ငင်းဆန်မှုတွေရှိပါတယ်တမရယုံဝင်ကြီးအောင်ဦးစိုးသိန်းကိုယ်တိုင်ကလည်းဆွဆွဲမှုအပေါ်ငင်းဆူထားတယ်လို့တတ်ထုတွင်ဝင်ကြီးဟောင်းကလည်းငင်းဆူထားပါတယ်ဒီခုံရုံးဖွဲ့စစ်ဆေးတဲ့ရလာတဲ့အဖြစ်စစ်ဆေးမှုဒီငွေကြေးတွေနဲ့ပတ်သက်ပြီးစစ်ဆေးရေးမှူးဦးဝင်းထိန်ကအခုလိုပြောပြပါတယ်
အဲ့တော့ဟိုသူကအဲ့ဒါကြောင့်မြေအတင်းပိုင်ဝင်မဟုတ်ဘူးနော်ဘိုးကော်မတီပိုင်ဖြစ်တယ်အတင်းဆိုတာကြောတင်တာဟဲ့2017ခုနှစ်နောက်ပိုင်းမှာအတင်းကနောက်မှပေါ်လာပေါ့နော
်
ဟုတ်ဟိုဘိုးကော်မတီဆိုတာအရင်ပေါ်ပြီးအဲ့ငွေတွေသူကဟိုအတင်းတော့ကိုတုံးလာခဲ့တာပေါ့နော်ဟိုပြပွဲတော့တုံးခဲ့တာဟုတ်တယ်အဲ့တော့အတင်းပိုင်ဝင်တော့မဟုတ်ဘူးနော်အတင်းပိုင်ဝင်တော့မဟုတ်ဘူးဒါအဲ့ကို93တန်းတော့ပြောတာပြပွဲဘိုးကော်မတီပိုင်နေအဲ့တော့ပြပွဲဘိုးကော်မတီမှာပါတဲ့နိုင်ငံကကြီးဥက္ကရာကြီးရဲ့ဟိုပါဝင်တက်တဲ့အဖွဲ့ကြီးပေါ့နော်အရင်တော့40ကျော်ရှိတာပေါ့ဘိုးကော်မတီဝင်အဲ့အဖွဲ့ကြီးကသုံးဖြတ်ချက်နဲ့အဲဒါတော့ဘယ်လိုသုံးမယ်ဘယ်ရပြီမသိဘူးက2006ကြည့်ရတယ်သုံးလာတယ်2016ခုကြမှာပဲဟိုဟိုလူကသူနဲ့ပိုင်နေလူပိုင်နေရှိဟိုတုန်းကတခေါမှသူပြောရလည်းမရှိခဲ့ဘူးလေနော
်မြန်မာနိုင်ငံကြောင်မြတ်လုပ်ငန်းရှင်များအသင်းချုပ်ရဲ့တိုင်ကြားစာထဲမှာအသင်းစတင်တည်ထောင်တဲ့2009ခုနှစ်ကနေ2016ခုနှစ်အထိကြောင်မြတ်လုပ်ငန်းရှင်တွေစီကတရားကိုင်းလုံးကောက်ခံထားတဲ့ရန်ပုံငွေတွေကိုအများသောဆန္ဒမပါဘဲတုံးဆွဲမှုနဲ့ပတ်သက်တဲ့တိုင်ကြားချက်12ချက်နဲ့တိုင်ကြားထားပါတယ်။ဒီထဲမှာတမရဟောင်းဦးသိန်းစိန်ကိုအမှုပညာဦးစီးဌာနအတွက်အမေရိကန်ဒေါ်လာ9တန်းပေးရခြင်းနဲ့တမရယုံဝင်ကြီးဟောင်းဦးစိုးသိန်းကိုကန်ဒေါ်လာ5တန်းပေးရခြင်းကိစ္စတွေလည်းပါဝင်ပါတယ်။တိုင်ကြားသူတွေထဲမှာပါဝင်တဲ့ကြောင်မြတ်လုပ်ငန်းရှင်အသင်းဗဟိုအလုံးမှုဆောင်ဦးကျော်ကျော်ဦးကတော့ကြောင်မြတ်ရန်ပုံငွေအမေရိကန်ဒေါ်လာ86တန်းရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒါနဲ့ပတ်သက်လို့စည်ရင်းအတိအကျဘလို့ရထားသလဲဆိုတာလည်းထုတ်ပြန်ပေးခြင်းမရှိပါဘူးဒီ300ငွေကန်ဒေါ်လာ86တန်းကိုစီးစစ်တာမှာအဲ့ဒီအထက်ကတမရဟောင်းဦးသိန်းစိန်ကိုအမှုပညာဦးစီးဌာနအမှုပညာစင်တာဆောက်လုပ်ဖို့ပေးရခဲ့တဲ့ငွေကြေးနဲ့ပတ်သက်ဆွဆွဲသလောက်ပေးရခဲ့တဲ့ငွေကြေးမရှိကြောင်းဒီငွေကြေးနဲ့အမှုပညာစင်တာဆောက်လုပ်ရတဲ့အပေါ်ဝင်းကြီးဟောင်းဒေါက်တာမြင့်အောင်ကအခုလို့ပြောဆိုထားပါတယ
်ဒီကြောင်မြတ်ဒီခင်ဗျားတို့ကျွန်တော်တို့ပြည်သူပိုင်တဲ့ဟာနော်အဲ့ဒါတွေကိုသူကထုတ်ယူပြီးတဲ့နောက်ကြောင်ရတယ်တတ်မှတ်တဲ့ပုံခနိုင်ငံတော်ပေးတယ်ကျန်တဲ့အကျိုးမြတ်တို့ယူတယ်အဲ့ဒီအကျိုးမြတ်ယူတဲ့ဟာနေဟာဒီ52တန်းသောပြည်သူတွေရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဟုတ်လားပဝန်းကျင်ထင်းသင်းရေးတခုလည်းတော့ကျွန်တော်ကမယူဆဘူးကျန်တဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်သုံးဆွဲရမယ်လို့ဆိုတော့သုံးဆွဲသင့်တယ်လို့ကျွန်တော်ဆက်တယ်ဒါကြောင့်မို့ဟောခုနကတော့ဟိုအမှုပညာဟောကျွန်တော်ဒီငွေလေးနဲ့ဘာမှပတ်သက်ဖို့တပည့်ရေး
လက်ရှိမှာအချို့လေးလာတုံးသက်သူတွေကတော့ကြောင်မြတ်ရန်မုံငွေအမေရိကန်ဒေါ်လာတန်ပေါင်းများစွာတုံးဆွဲမှုဟာအနိုင်ငံရေးအရာအရင်ဆိုးရဟောင်းကိုတိုက်ခတ်တာဖြစ်တယ်လို့တုံးသက်မှုတွေရှိနေပေမဲ့တိုင်တန်းသူတွေကပါဝင်တဲ့ကိုကြကြော်ဦးကတော့ဒါကိုညှင်းဆူထားပါတယ်ဒီပြင်စစ်ဆေးမှုနဲ့ပတ်သက်ပြီးတရားနီလန်ကြဖို့ကြောင်မြတ်လုပ်ငန်းရှင်အသင်းအမှုဆောင်တွေကတမာတမတ်ရှိတဲ့ခုံရုံးအသင်းနဲ့စစ်ဆေးပေးဖို့ဝန်ကြီးဌာနကိုတောင်းဆိုထားပါတယ်အခုဝန်ကြီးဌာနကစစ်ဆေးမှုရလဒ်ဟာမကြခင်ထွက်ပေါ်လာတော့မှာပါအခုချိန်ထိကတော့ကြောင်မြတ်ရန်မုံငွေအမေရိကန်ဒေါ်လာတန်ပေါင်းများစွာတုံးဆဲခဲ့တဲ့ကိစ္စဟာအရင်တပ်ထုတွင်ဝင်ကြီးဌာနကြောင်မြတ်ယရနာပြဝဲဗဟိုကော်မတီကြောင်မြတ်အသင်းဥက္ကဋ္ဌနဲ့တိုင်ကြားထားတဲ့ကြောင်မြတ်လုပ်ငန်းရှင်တွေအကြားရှုပ်ထွေးနေရဆဲဖြစ်ပါတယ်ရှင်
ရရှိမကနကွန်ဆာတုံးမှုကြောင့်ကျန်းမာရေးကိုထိခိုက်စေနိုင်တဲ့အပြင်ပတ်ဝန်းကျင်ကိုပါညံ့ညမ်းမှုတွေဖြစ်ပေါ်စေတာကြောင့်ကွန်ဆာတုံးမှုရော့ကျရေးလှုပ်ဆောင်ကြဖို့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေကိုဗဟိုအစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ကွန်ဆာချင်းဟာမြန်မာနိုင်ငံအတွင်းကအရွယ်ရောက်သူအမျိုးသားတွေအကြားမှာရေပန်းစားတဲ့အရာတစ်ခုဖြစ်တယ်လို့ကွန်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းကြသူတွေလည်းအများအပြားရှိနေတာပါ။အခုလိုကွန်ဆာတုံးမှုပပျောက်ရေးကိုဥတည်စေတဲ့အစိုးရရဲ့လှုပ်ဆောင်မှုအပေါ်သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်စနေညတိုင်းရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က 0923938954ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပါဝင်ဆွေးနွေးလို့ကြောင်းအကြောင်းကြားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
ဒါကတော့ဒီကနေ့ညထုတ်လွှင့်မဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာဖြစ်ပါတယ်။သရရှင်တွေတိုက်ရိုက်ပါဝင်ဆွေးနွေးဖို့လည်းထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရမှာပါ။ဥရောပတလွှားမှာဆယ်စုနှစ်ပေါင်းများစွာအတွင်းအဆိုးရွားဆုံးရေကြီးမှုနဲ့ကြုံနေရပြီးသေဆုံးမှုတချို့ရှိခဲ့ပါတယ်။အဆိုးရွားကအရေးပေါ်ကြေညာချက်ထုတ်ပြန်ထားတဲ့ပြင်သစ်နိုင်ငံမှာတော့ထင်ရှားတဲ့ပြားရိုက်ကြီးနှစ်ခုကိုပိတ်ထားရပြီးတံမိုးမဖြတ်နိုင်တဲ့အမှုပညာပစ္စည်းတော်တော်များများကိုလည်းရေပေးလွှတ်ရာပြောင်းရွှေ့ထားရတာပါဒီအချိန်တွေကိုတော့ Paris မှာနေထိုင်တဲ့မြန်မာတချို့ကိုမေးမြန်းထားတဲ့မက်နနာချန်ကဆက်ပြီးပြောပြမှာပါရှင်
ဥရောပနိုင်ငံတွေဖြစ်ကြတဲ့ရိုမေးနီးယားပြင်သစ်ဂျာမနီဘယ်လ်ဂျီယံဩစထရီးယားနယ်သာလန်နဲ့ပိုလန်တို့မှာအဆိုးအဝါဆုံးရေကြီးမှုနဲ့ကြုံနေရတာပါမိုးဆက်တိုက်ရွာသွန်းရာကကြုံလာရတဲ့ရေကြီးမှုကြောင့်ဂျာမနီနိုင်ငံတောင်ပိုင်းမှာသေဆုံးသူအနည်းဆုံး15ဦးထိရှိသွားပြီဖြစ်ပြီးဘယ်လ်ဂျီယံပြင်သစ်နဲ့ရိုမေးနီးယားတို့မှာသေဆုံးသူတချို့ရှိခဲ့တယ်လို့ဆိုပါတယ်အဆိုးရွားတွေကထောင်ထဲချတဲ့ပြည်သူတွေကိုရေပေးလို့ရပြောင်းရွှေ့ပေးနေတဲ့တစ်ချိန်တည်းမှာပဲဂျာမနီမှာဆိုရင်ပျောက်ဆုံးနေသူတွေကိုရှာဖွေကယ်ဆယ်မှုတွေလှုပ်ဆောင်ပေးနေရတာပါပြင်သစ်နိုင်ငံမှာ35နှစ်တာကာလအတွင်းအဆိုးအဝါဆုံးကြုံရတဲ့ရေကြီးမှုကြောင့်ပဲရစ်မြို့တော်အပါအဝင်ဒေသ73ခုမှာအနီရောင်အဆင့်အရေးပေါ်ကြီးညာထားပြီးစစ်တပ်နဲ့မိသက်ဝန်ထမ်းတွေကနေအိမ်တွေကနေလူတွေကိုရေပဲလို့ရပြောင်းရွှေ့ကူညီနေရပါတယ်ပဲရစ်မြို့လယ်ကိုဖြတ်သန်းစီစဉ်တဲ့စိမ့်မြင့်ရဟာစိုးရိမ်ရေမှတ်ကိုကျော်ပြီးအမြင့်ပေ10ဘေးလောက်ထိရေကြီးမှုဖြစ်ခဲ့တာကြောင့်မြစ်ကမ်းတစ်ဘေးကနမဲကျော် loops နဲ့ muse တော်စေအမှုပညာပြတိုက်ကြီးနှစ်ခုကိုလည်းပိတ်ခဲ့ရတဲ့အပြင်တံပိုးမဖြတ်နိုင်တဲ့ပကြီးကားတွေအပါအဝင်အမှုပညာပစ္စည်းတွေကိုလည်းရေပဲလို့ရပြောင်းရွှေ့ခဲ့ရပြီးမြေတွင်းဖွင့်လှစ်ထားတဲ့ဈေးဆိုင်တွေနဲ့မြစ်ဘေးတစ်လျှောက်ကဆိုင်တန်းတွေတိုက်ခန်းတွေကိုလည်းပိတ်ခဲ့ရတဲ့အထိဖြစ်ခဲ့ရတာပါပြင်သစ်သမ္မတဖရန်ဆွာအော်လန်ကတော့ရေမြင့်တက်မှုအခြေအနေကိုသတိထားစောင့်ကြည့်နေပြီးလိုအပ်ရင်နောက်ထပ်ဆုံးဖြတ်ချက်တွေချမှတ်ရနိုင်တယ်လို့ပြောဆိုခဲ့ပါတယ်။ဒါအပြင်ဥတုရာသီပြောင်းလဲမှုကကမ္ဘာစိန်ခေါ်ချက်ကြီးတစ်ခုလိုဖြစ်လာနေပြီလို့လည်းသူကပြောဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံမှာနေထိုင်လာတာနှစ်ပေါင်း40နီးပါးရှိပြီဖြစ်တဲ့ဦးအောင်ကိုကတော့ရေကြီးမှုအခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
နှစ်ပေါင်း30လောက်ကစားပြီးမမြင်ဘူးတဲ့ခါကတစ်ခါပြန်ဖြစ်တယ်ပဲတဲ့ဘဝကတစ်ဖြစ်အစိုးရကတော့73ဒေသမြို့နယ်တွေပေါ့တက်လန့်ထားတဲ့သဘောမျိုးပေါ့ဒီတဲ့တကယ်လည်းကြီးတယ်ဒီအထူးသဖြင့်ကတော့ဒီပဲတဲ့မြို့နယ်မစားမကမ်းနေရာတွေမြို့တွေမှာတော်တော်ကိုကြီးတယ်ဆယ်ပေနီးပါးလောက်တက်ကြတယ်ဖြစ်ပါတယ်ခုနကတော့သတင်းမှာတော့မြို့ပြင်သစ်မြို့ကြီးတယောက်50 60လောက်တယောက်ကတော့နေဆိုင်ရောက်တယ်ပမာလူမျိုးတွေစားသဖြင့်အကတိတော့ဆိုလို့ရှိရင်တော့ထိထိခိုက်ဘယ်လိုမှမရှိပါဘူး
ရေကြီးမှုကြောင့်ရောအလုတ်သမားဆန္ဒပြပွဲတွေနဲ့ပါတိုက်ဆိုင်နေတဲ့အတွက်လမ်းပန်းဆက်သွယ်ရေးမှာထိခိုက်မှုတွေရှိခဲ့တာကြောင့်လူတွေအတော်လေးဒုက္ခရောက်ကြရတယ်လို့လည်းဦးအောင်ကိုကဆက်ပြောပါတယ်
။အိမ်မင်းမနေလို့မရတာကတော့အများကြီးဟိုတော်တော်များများရှိတာပေါ့လေ။အိမ်အောက်ထပ်တွေပေါ့များများဖြစ်။အဲ့တော့ကျောင်းတွေအိမ်တွေဘာတွေညာတွေဆက်တဲ့ဖြစ်အကုန်လုံးကပြီးတော့သူနေရာပေးဘာတွေချွေးမွေးပဲဝတ်စားပေးဆက်တဲ့ဖြစ်အကုန်လုံးရေရေတက်တာကသူကမပြောလို့ပဲတက်တာတွေသူကတချို့မထင်မဲ့ညနိုင်ပိုင်းမှာတခုမြုပ်ကွန်တာတွေဖြစ်လာကိုပဲရစ်ကတော့ရေကတော့ဒီစိတ်မြစ်ကတော့တော်တော်ကြည့်တယ်မြူဇီယံရေပိတ်တဲ့ဆိုအဲ့ဒီကြောလုံးပေါ့အရာကြီးကြီးမြူးလည်းကောင်ပဲရစ်မြူးလည်းကောင်မှရှိတဲ့ကတတရချားစ်တို့ပါလို့လေအခုလောလောဆယ်ပါလားဗတ်တိုက်ဆိုင်နေဆိုလို့ရှိရင်မြေရောက်ရထားတို့ဗာရက်ဖက်တင်တို့လုတ်သမားတွေရဲ့စန္ဒပြပွဲလုံနေကြတာရှိတယ်အခုကအဲ့ဒါကတော့ပြီးတိုက်ဆိုင်နေတော့ဒီကုန်းသွားရေးလာရေးကိစ္စတွေရောပါတော့ကုန်းဒုက္ခရောက်နေကြတာပေါ့ဒါပေါ့ယူရပိုင်ပြောတာပေါ့တော်တော်ဒုက္ခရောက်ကြပါလေဆိုလည်းလည်းဘာမှသွားလို့မရတော့ဘူးကွာဒါပေါ့
ပြင်သစ်သမ္မတဖရန်ဆွာအော်လန်ကတော့နောက်တစ်ပတ်ပြုတ်လုံမဲ့ဝင်ကြီးအစည်းအဝေးကြရင်ရေကြီးမှုထံအဆိုးအဝါဆုံးခံခဲ့ရတဲ့နေရာတွေအတွက်တဘာဝဘေးရန်တွေရဲ့အဖြစ်တရားဝင်ကြေညာသွားမယ်လို့ပြောဆိုခဲ့ပါတယ်သိပ္ပံပညာရှင်တွေကလည်းလူကြောင့်ဖြစ်ရတဲ့ရာသီဥတုဖောက်ပြန်မှုတွေကြောင့်ကမ္ဘာတဝန်းနဲ့အထူးသဖြင့်ဥရောပမှာမောသဲထန်စွာရွာသွန်းမှုတွေအဖြစ်များလာပြီးဒါဟာကမ္ဘာကြီးပုံနှွေးလာမှုကိုပြသနေတဲ့အရှင်းလင်းဆုံးလက္ခဏာတစ်ရပ်ဖြစ်တယ်လို့ထောက်ပြခဲ့ကြပါတယ်ရှင်
။မနနာချမ်းပြပြသွားတာပါ။စနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။မကြာခင်မိနစ်ပိုင်းအချိန်အတွင်းအပတ်စဉ်ကဏ္ဍတွေဆက်လက်နားဆင်ရမှာပါ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး D ီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းတိုမီတာ24 kHz 11123ညလိုင်းတိုမီတာ32 kHz 9325လိုင်းတိုမီတာ40 kHz 9433ညတို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာက
2015မှာတည်ထောင်ပြီးတော့မှကျမတို့နေ့စဉ်ရန်ကုန်စည်းဝေးကြီးမှာအဟာရဒါနစက်ပါဆံပြုတ်ရဲ့ကွေကာအုပ်ရဲ့ကျုပ်မုတ်ရေတက်ဒီမှာအစည်းအဝေးကြီးမှာအရင်ဆုံ
းဒါကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ထုတ်ဖော်ချီးကျူးခဲ့တဲ့ရှင်သန်ရေးကူညီမှုအသင်းကမက်ရွှေကြားရဲ့အတွေ့အကြုံတွေကိုအမျိုးသမီးကဏ္ဍမှာတင်ပြမှာမို့စောင့်မျှော်နားဆင်ကြပါရှင်ဒါအပြင်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတ်တချို့ကိုမူရင်းအာပေါ်မပြတ်ဒေါခင်မျိုးသက်ကကောက်နှုတ်တင်ပြမှာပါရှင်
သမရဦးထင်ကျော်သတင်းမကြားအသံတိတ်နေတဲ့အကြောင်း President ထင်ကျော် Missing in Action ဆိုတဲ့အတွေ့အမြင်ဆောင်မကိုတော့ဇွန်လ2ရက်နေ့တို့ AR စာဆောင်မှာတွေ့ရပါတယ်။စစ်အာဏာရှင်လက်အောက်နှစ်ပေါင်း20ကျော်အတိုက်ခံဖြစ်နေရပ်တည်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရခဲ့ပါတယ်လို့အစချီထားပါတယ်။အဲ့ဒီချိန်ကစပြီးမြန်မာပြည်သူတွေကရောနိုင်ငံတကာကပါ NLD ရဲ့မူဝါဒတွေဥတီချက်တွေအရင်အစိုးရလက်ထက်ကျင့်သုံးလာတဲ့နိုင်ငံရေးစီးပွားရေးကိုဘလို့ပြုပြင်ပြောင်းလဲမယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုသိသိကျင်နေပါတယ်တဲ့ဒီချိန်မှာအစ်တတက်လာတဲ့မြန်မာသမရကကျန်းစစ်စာချိန်ဆိုပွဲမှာ3မိနစ်စာမင်းငွန်းနဲ့တဂရိတွေပေးခဲ့တာမို့ဒါနဲ့တင်မကျေနပ်ကြပါဘူးတဲ့ဒါအပြင်လက်ရှိဖွဲ့စည်းပုံအရထိတ်တန့်အာဏာကိုရယူမဲ့သမရဖြစ်တဲ့ဦးထင်ကျော်ရဲ့လှုပ်ဆောင်မှုတွေမမြင်ရဘဲလွှတ်တော်အစိုးရဌာနအားလုံးနဲ့တကွအုပ်ချုပ်မှုအာဏာဟာနိုင်ငံတော်အတိုင်ပင်ခံယာရုရယူထားတဲ့ဒေါန်ဆန်းစုကြည်ရဲ့လက်ထဲမှာပဲရှိနေတယ်လို့ဆိုပါတယ်2008ဖွဲ့စည်းပုံအရဒေါ်စုကိုသမရယာရုမယူနိုင်အောင်တားဆီးထားတာဖြစ်ပေမဲ့သူဟာအစိုးရအဖွဲ့မှာထိတ်ဆုံးကဥဆောင်နေတာကိုမြန်မာနိုင်ငံသားတိုင်းသိပါတယ်။ဒါပေမဲ့အဂတိလိုက်စားပြီးဖိနှိပ်တဲ့စစ်အစိုးရအုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံကိုပြုပြင်ပြောင်းလဲရမှာလိုအပ်ချက်တွေအများကြီးရှိနေတာမို့တဦးတည်းမဟုတ်ဘဲလက်တွဲပြီးဆောင်ရွက်နိုင်စွမ်းရှိတဲ့အဖွဲ့လိုအပ်နေတယ်လို့တုံ့သက်ထားပြီးသူ့လိုင်းနဲ့သူအခွင့်အာဏာတွေပေးမှနိုင်ငံအနာဂတ်အဆင်ပြေနိုင်မယ်လို့ဆိုပါတယ်။ဒီမိုကရေစီနိုင်ငံတွေမှာမဲဆန္ဒရှင်တွေနဲ့ကိုယ်စားလှယ်တွေအားလုံးအဆက်အသွယ်မပြတ်ရအရေးကြီးဆုံးမှုလူလူကိုအစိုးရကသူတို့ရဲ့အစီအစဉ်တွေမူဝါဒတွေပြက်ပြက်သားသားချပြအသိပေးဖို့လိုပါလေတဲ့ဒါကိုမဟာဗျူဟာမြောက်ဆက်သွယ်ရေးလို့ခေါ်ကြပြီးအမေရိကန်သမ္မတရဲ့နိုင်ငံတော်အခြေပြမိန့်ခွန်းလိုသမ္မတဦးထင်ကျော်လည်းမြန်မာလူလူကိုသူ့အစိုးရရဲ့လှုပ်ဆောင်မှုနဲ့အမြင်တွေကိုချပြဖို့လိုပါလေလို့ရေးသားထားပါတယ်Foreign investment stalled at Myanmar's gate. နိုင်ငံခြားယင်းနှိမ့်ညွန်မှုတွေမြန်မာနိုင်ငံတွင်းမဝင်နိုင်မဲဖြစ်နေရတာကိုတောက်ကြနေတော့ Nikkei Asian Review မှာဆောင်းမရှင်မိုတိုကာဆုမတ်ဆူအီကရေးပါတယ်။မြန်မာစုအကပြန်လည်တုံ့တက်ရေးကော်မတီတည်တဲ့ကိုဖွဲ့စည်းဖို့လုပ်နေတာမို့ April May လတွေမှာနိုင်ငံခြားယင်းနှိမ့်ညွန်မှုတွေချမပေးဘူးလို့ပြောတာကြောင့်အာဏာအလွှဲပြောင်းကာလရဲ့လှိုင်းတဘူးဟာနိုင်ငံစီးပွားရေးကြီးထွားမှုကိုအနှောက်အယှက်ဖြစ်မှာစိုးရိမ်နေကြတယ်လို့အစချီထားပါတယ်။သမရကခန့်အပ်တဲ့မြန်မာယင်းနှိမ့်ညွန်မှုကော်မရှင်ကနိုင်ငံရခြားယင်းနှိမ့်ညွန်မှုတွေကိုအတီးပြုတ်ပေးဖို့အတွက်တာဝန်ရှိနေပြီးအရင်သမရဦးသိန်းစိန်လက်ထက်မှာစွန့်ရင်ဝန်ကြီးဦးဆောင်တဲ့ဝန်ကြီး73ပါးကတာဝန်ယူရပါတယ်။ဒီအဖွဲ့ဟာမတ်လကုန်မှာတက်တန်းကုန်ပြီးမှုအစိုးရတစ်ကထက်ခန့်အပ်ရမှာဖြစ်ပေမဲ့အခုမေလကုန်အထိခန့်ဖို့ရွေးနေတော့မှာတဲ့။တကယ်ဆိုအတီးပြုတ်ပေးဖို့ရှောက်ထားမှုပေါင်းက100လောက်ရှိနေပြီလို့ဗဏ္ဍာရေးဝန်ကြီးဌာနအရာရှိလူကပြောပေမဲ့ဒီကိစ္စကိုကင်တွင်မဲ့ကော်မရှင်အဖွဲ့ဝင်တွေကိုခန့်ဖို့တမရတက်ကမလုပ်သေးဘူးလို့ဆိုပါတယ်ဒီကိစ္စအပအဝင်နိုင်ငံတွင်းအဓိကအရေးပါတဲ့ဆုံးဖြတ်ချက်တွေချပေးဖို့အတွက်တာဝန်တွေယူထားတဲ့နိုင်ငံတော်အတိုင်ပင်ခံဒေါ်ဟွန်ဆန်းစုကြည်ကအချိန်မပေးနိုင်ပဲဖြစ်နေတယ်လို့ဆိုပါတယ် ဒါကြောင့်2015မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှု18ရာခိုင်နှုန်းလောက်ခုန်ပြီးတက်လာတဲ့မြန်မာစီးပွားရေးဟာ2016မှာ 8.4 ရာခိုင်နှုန်းတိုးလာမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားတာဖြစ်နိုင်ပါမလားလို့တွေ့ပါတယ်။နိုင်ငံရေးဝါဝသူအုပ်ချုပ်ရေးကျွမ်းကျင်သူတိတ်မရှိတဲ့ NLD ပါတီအုပ်ချုပ်မှုအောက်မှာဒေါန်ဆန်းစုကြည်တယောက်တည်းကပဲတာဝန်အတော်များများကိုခေါင်းခံဆောင်ရွက်နေတာတွေ့ရတဲ့အတွက်လောင်းမဲ့မြန်မာနိုင်ငံအနာဂတ်အတွက်စိုးရင်စိတ်တွေတိုးလာနေကြောင်းရေးသားထားပါတယ်။
အခုနားဆင်ခဲ့ရတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာစောင်းမတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်မှာအပတ်စဉ်ထုတ်လင်းနေပါရရှင်။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
game နဲ့တင်ပြမယ် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းက chip chip ကဒီနေရာမှာသစ္စာသစ်တုံးငယ် on on ကအပေါ်မှာ your ယောအသင်ဤ shoulder shoulder ကပခုံးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပခုံးပေါ်မှာတင်ထားတဲ့သစ္စာလေးပေါ့ဒီတော့ဆီတဲ့လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုဘုံပေါ်မှာတင်းပြီးတတ္တိရှိရင်ဘုံပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ် idiom အသုံးရတော့စိတ်ထဲမှာမကြည်မနှဖြစ်နေတယ်ဆိုတာကိုဟာမူရာကြည်ချင်းအဖြစ်တိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူ၊ချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တဲ့လူ၊လောကကြီးကိုမကြည်နှက်နေသူ၊ရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။ဒီထာနော်သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုကိုကြောင့်မကြည်မနှက်ဖြစ်နေတဲ့လူသားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ
He's got a chip on the shoulder.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့အမျိုးသမီးကဏ္ဍကိုထုတ်လင်းမှုအချိန်ရောက်ပါပြီရှင်မြန်မာနိုင်ငံရဲ့ပူပြင်းလှတဲ့နေရာဒီအတွင်းတောက်သုံးရီရှားပါပြက်လက်တဲ့နေရာတွေမှာပြည်သူတွေကိုထိထိရောက်ရောက်ကူညီဆောင်ရွက်ပေးနိုင်ခဲ့တဲ့ Noble Heart ရှင်သန်ရေးကူညီမှုအသင်းကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမကြသေးမီကပဲချီးကျူးလိုက်ပါရယ်မတ်ရွှေချာဟာအဲ့ဒီအသင်းရဲ့အတွင်းရေးမှူးလည်းဖြစ်ပါရယ်ရှင်အသင်းရဲ့ပရဟိတလုပ်ငန်းတွေနဲ့ပတ်သက်ပြီးမတ်ရွှေချာကို VOA ကဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြထားပါရယ်ရှင
် You can bend but never break me cause it only serves to make me
အခုမတ်ရွှေကြတို့အဖွဲ့ကိုဒေါအောင်ဆန်းစုကြည်ကချီကျူးဂုံပြူထိုက်တဲ့အဖွဲ့အနေနဲ့ဂုံပြူလိုက်တဲ့အတွက်အဲ့တော့မတ်ရွှေကြတို့အခုဆောင်ရွက်နေတာလေးတွေအဓိကအဲ့တောက်သုံးရေရှားပါတဲ့နေရာဒေသတွေမှာသွားကူညီတဲ့အတွေ့အကြုံပြောပြပါရှင်
ကျမတို့ဒလတစ်ဖက်ကကအဲ့ဒီကမှာတောက်သုံးရေကိုကျမတို့ကပြီးခဲ့တဲ့နှစ်ကစပြီးတော့မှနေ့စဉ်သွားလည်ခဲ့ရတဲ့ရှင်နေရာကြီးအရင်လုံးတန်တုကန်ဆယ်ပေါ့နော်သူရဲ့ရှိတဲ့ကားဟောင်းလေးတွေကိုဒီပေါ်စားလည်းမဟုတ်ပါဘူးကျမတို့ရေတံဘူးလေးတွေကိုဒီနေရာဒီဒီငိုမချခင်ကကျမတို့နေရှင်သွားလူပေးပါတယ်ဒီလေးတဲ့အပြင်ကိုကျမတို့ကသူ့ရဲ့ရေကအဟောင်းတွေကိုပြန်ပြီးတော့ဆယ်ပေးတယ်ကျမတို့လူအပ်တဲ့နေရာကိုကျမတို့ကန်လေးတွေပြန်တူးပေးတယ်ကျမတို့အားလုံး20နမ9ကဒီနေ့နေ့ကကျမတို့တူးခဲ့ပေးပါတယ်အဲ့လိုတူးပြီးကျမတို့ကသူ့ကန်တူကဆက်လုပ်ပြီးတော့အကုန်လုံးဝင်းနေပါတယ်ခပ်ပေးအဲ့ကန်လေးကိုပြန်ဆင်းမှုလေကားလေးတွေအစားကျမတို့အဆက်ဆက်အရရအစင်ပြောင်းကျမတို့ကံလေးလုပ်ကြည့်ခဲ့ပါတယ်ဒီတစ်နှစ်ကြာတော့ကျမတို့အဲ့ဒီလိုကံတူရေတောက်လျှောက်ရေတပ်မှုနဲ့တွားလူရယ်ဆိုဘယ်လိုမှအဆင်မပြေဘူးဆိုတော့ကျမတို့ကိုအလူရှင်ကရေပေါင်းစာကားလေးလူခဲ့ပါတယ်ရ ဒီဘက်ကဘာတကြီးကိုယူပြီးကျမတို့ကတော့ချောက်အဲ့ဒီရဲ့ကြီးရွာတစ်လျှောက်လိုအပ်နေတဲ့ရွာတွေကျမတို့လဲပြီးတော့မှမိစင်လူပေးခဲ့ပါလိမ့်ရှင်။အဲ့ဒီလိုလူပေးနေတဲ့အချိန်မှာနောက်တစ်လျှင်သူကလည်းဒီဘက်ကနောက်တစ်ခါဈေးလူတဲ့အတွက်ကျမတို့လုပ်ငန်းပုံမချက်ပြန်လိုက်ပြီးတော့မှမိစင်စက်စတာတို့အန်ဂျီတို့အဲ့ဒီဒလာပဲချမ်းမှရှိတဲ့ဈေးလူအပ်တဲ့နေရာတွေကျမတို့မိစင်နဲ့ကိုနိုင်ရမယ်ဒီခါလေးညနေ9:00နာရီကျမတို့ကတန်းပြေးနေပါလေ။ကျမတို့တင်တည့်ရလောက်မရောက်တဲ့ရွာဆိုရင်တို့ကကြီးရမဆိုးမပုံမအဆင်မပြေဘူးကြီးရမကျမတို့ညော်ပါတယ်အဲ့ဒါကျမတို့ကနေစဉ်နေရာဒီနောက်လျှောက်ကိုကျမတို့လူပေးပါတယ်အခုချိန်မှာလည်းအဲ့ရေလူတဲ့အပြင်ကျမတို့ရေကန်လေးတွေလည်းထပ်မံပြီးတော့ဆက်ပြီးတော့မှကျမတို့ခွဲပြီးတော့သူ့ပေါ်ပေးနေပါတယ်အဲ့ဒီအပြင်ကိုကျမတို့ခွဲကဒီတစ်ခေါက်ကမကွေးတိုင်းတက်မှာဒီရှားပါးတွေများကိုကျမတို့တစ်ခေါက်သွားပြီးပါပြီအခုလည်းကျမတို့ဒီရဲ့နောက်တစ်ချိန်ကိုထပ်သွားနေပါပြီရှင့
်အဲ့လိုလှူတဲ့နေရာမှာစနစ်တကျဖြစ်အောင်ဘယ်လိုဆောင်ရွက်ကြလဲရှင့
်ဩကျမတို့ကလေအဲ့ဒီရဲ့တောက်ရည်တွေကိုကျမတို့ကဘယ်လိုလုပ်လဲဆိုတော့တချို့လူရှင်ကြတော့ဘယ်တစ်နှစ်ယောက်ကဟိုဒီနေ့ရေကားပနစည်းလူတလဲဆိုရင်ကျမတို့အဲ့ဒီရေကားမလူချင်းကျမတို့ကဓမ္မပါဠိပုံကြီးကြောင့်မှသွားပြီးဆရာတော်နဲ့ရေစက်ချတယ်ရေစက်ချပြီးလို့ရှိရင်အလူရှင်မီလူချင်းနဲ့ဆိုရင်ကျမတို့အဲ့လူချင်းနဲ့အလူကိုကျမတို့ကကျမတို့ကားနဲ့သူ့ကိုခေါ်သွားတယ်တောက်ရည်တန်းလူတဲ့ရွာဒီမှာခေါ်လာပြီးတော့သူတို့အခုအလူရှင်တွေကိုကိုယ်တိုင်ကိုကြားလူစီတယ်အလူရှင်ဒီအလူရှင်တွေပြီးပြီဆိုတော့တဲ့တဲ့အလူရှင်တွေအတွက်ကိုလည်းကျမတို့ကတစ်ခါသူတို့တစ်ခါပြန်ခေါ်လာပြီးတော့မှသူတို့လည်းအဲ့ဒီလိုကျမတို့လူတဲ့နောက်ကိုလိုက်အလူရှင်တွေကိုကိုယ်တိုင်ကိုကြားစီကံလေးနဲ့စနစ်တကျလေးကိုကျမတို့ကစီစဉ်ဆောင်ရွက်ပေးပါတယ်ရှင်
အဲ့တော့မြန်မာနိုင်ငံမှာပေါ့နော်တောက်သုံးရေရှားပါပြက်လက်တဲ့အခြေအနေကဘယ်လောက်ထိဆိုးနေလဲဆိုတာလည်းပြောပြပါအောင်ရှင
်ဒါလည်းဘက်ကတော့ရေချိုမထွက်တော့မှရေကျမတို့အလူရှင်တွေလာလူမှသူတို့မှလည်းရည်ရည်တုံးရတာပါရှင့်ကျမတို့တီးရတဲ့လောက်တော့တို့ကဒလပကံကတော့ရည်ချိုမထွက်တဲ့အတွက်သူတို့ကနစ်စင်ပြီးတောက်ရည်ပြက်ကနာသူတို့ကြုံနေရပါလေရှင့်ကျမတို့ကသူတို့ရည်ကန်နေကိုကျမတို့ဆယ်ပေးပြီးတော့မှမိုးရင်းဆိုရင်သူတို့ကအဲ့ဒီကံကမိုးရည်တွေကိုလောင်ထားပြီးကျမအဲ့ဒီရည်တွေကိုသူတို့အသုံးပြုပါလေရှင
့်ဟုတ်ကဲ့အခုဒေါန်ဆန်းစုကြည်ကသူဘာကြောင့်အမားတို့ဖွဲ့ကိုထုတ်ပေါ်ချီးကျူးတယ်လို့မြင်ပါလေရှင
့်ဟိုဒေါန်ဆန်းစုကျမတို့ဖွဲ့ကိုအဲ့လိုချီးကျူးလာမယ်လို့ကျမတို့တယောက်မှလည်းတွေးလည်းမတွေးချင်တာမိဘူးညော်လည်းမညော်လည်းကြပါဘူးကျမတို့ဖွဲ့တရားဒီရှင်နေကြီးကိုတင်ကဒီရေတန်းကိုပြီးခဲ့တဲ့နှစ်ကရင်စတင်ပြီးလူနေတာဟာတကယ်လို့အပ်တဲ့လူတွေကိုကျမတို့ကတကယ်ကိုစေတနာနဲ့ရပါစေဆိုတဲ့စိတ်နဲ့ကျမတို့ကလူပါလူခဲ့တာပါလူတွေဆိုတာလည်းကျမတို့ကိုပတ်ဆံနဲ့မဟုတ်ပါဘူးခုနှစ်သားသမီးအလူရှင်တွေရဲ့ပတ်ဆံနဲ့ကျမတို့ကစေတနာတန်တန်နဲ့တကယ်ကိုလို့အပ်တဲ့လူတွေကျမတို့ကိုကြိုးမဖက်ဘူးမှစိတ်ထိုင်ခြင်းမရှိပဲနဲ့ကျမတို့ကပြည်သူတွေကကျမတို့ကိုရည်လွယ်လူအပ်လို့လူဖြစ်တာလည်းကျမတို့ဒီဆရာတယောက်ကအမရဲ့ကျမတို့ဇနဘက်ကိုယူလိလိပေးတာလားလို့ပြောတာနဲ့ကျမစပြီးဥက္ကဋ္ဌကြီးကျမတို့ဇနဘက်ကိုယူလိချင်ပါတယ်လို့ပြောပြီးကျမတို့အဲ့ဒါနဲ့စလူဖြစ်တာပါဘာလို့မှကျမတို့စိတ်ခိုင်းခြင်းမရှိဘဲနဲ့ကျမတို့စိတ်နာတန်တန်နဲ့လူနေတာကိုဒီနေ့တစ်နှစ်လုံးလူတဲ့ကျင်ကိုကျမတို့ရေကန်နေတာတူဝေးဖို့ပေးနေတာကိုဟိုတော့အောင်ဆန်းစုကြည်အနေနဲ့ကျမတို့လောက်တာတိုင်တာကိုသူကသိရှိပြီးတော့မှသူထုတ်ဖို့ကြည့်ကြည့်ရလို့ကျမတို့ချင်းမိပါတယ်ရှင်
ဟုတ်ကဲ့အမတို့အဖွဲ့အကြောင်းလည်းပြောပါအောင်ရှင်တန်ရေးကူညီမှုအတင်းကဘယ်တော့ကစထောင်ပြီးဘာတွေလုပ်ပေးနေလဲဆိုတာပြောပြပါအောင်ရှင
်ကျမတို့ရှင်တန်ရေးကူညီမှုအတင်းကတရက်တလ2015ရဲ့နေ့မှာကျမတို့စတင်တည်ထောင်ခဲ့ပါတယ်ရှင်ဒီကပထမဆုံးစတာက3/6/2014ကျမမွေးနေ့မှာကျမရန်ကုန်ကျေးရွာကြီးမှာစံပြစလူခဲ့ပါတယ်ရှင်နောက်လူရဲ့အချိန်မှာကျမတို့အတင်းကိုဖြစ်ပေါ်လာပြီးတဲ့အကြောင်းအရာကကျမနဲ့အတူတူဟိုကျေးရွာတင်တယ်နာမည်ရှိမြေကြီးတင်တက်ထားတဲ့စိတ်တုခတင်ပေးရနေပြီးတော့ကျွန်တော်အခုတောင်းလာပါတယ်ရှင်။တင်ပေးဘက်ကနေပြီးကျွန်တော်ကိုလူနာပို့ပေးမယ်ကျွန်တော်တို့ဒီဒလသိကံနေပြီးလူနာကိုတက်ဆိုင်ရာစီရင်စီကံပို့ပေးဖို့ကျွန်တော်ကကူညီနိုင်မလားဆိုပြီးသူတို့ကစပြီးကလန်းလာပါတယ်ရှင်။ကလန်းလာတဲ့နေရာမှာကျွန်မနဲ့အတူတူစံပြုတ်အလူစလုပ်ပြီးတော့အတူတူပလိုက်တာဖိတက်ရှိတယ်။တော့ကျွန်မ6ယောက်10ယောက်ကိုကျွန်မတိုင်နေပါတယ်ကျွန်တော်တို့ဒီလိုအကူအညီတောင်းနေလုပ်ပေးနိုင်သလားဆိုပြီးကျွန်မတိုင်နေလိုက်တဲ့ချိန်မှာသူတို့ကကျမတို့မရှိကြလိတ်ချင်သလားတဲ့လိတ်ချင်ရင်တော့လုတ်ပေါ်တဲ့ကျမအဲ့လိုပြောပါတယ်ရှင်အဲ့မှာကျမကလုတ်တော့လိတ်ချင်တယ်လို့ကျမကငယ်ငယ်ကအစင်းကြီးကျေးဇူးပြန်နဲ့တက်ထားတယ်ပဲကျမအရန်လိတ်ချင်ပါတယ်အဲ့နဲ့ကျမလိတ်ချင်ပါတယ်ပြောပြီးတော့ဒီရဲ့စိတ်ဒုက္ခကိုကျမလုတ်ပြပါမယ်လို့ကျမအကြောင်းပြန်လိုက်ပါတယ်ဒါဟာဒီရှင်နိုင်ကူညီမှုအပြင်ဖြစ်ပေါ်လာခြင်းရဲ့အစပေါ့နော်ဒါပေမဲ့အဲ့လိုအကြောင်းပြန်ပြီးတဲ့ကြားထဲမှာကျမကအဖေကရင်းမစည်းုံမှာစည်းုံတက်ရပါတယ်ရှင်ဒီတက်တဲ့အချိန်မှာအဖေနောက်ဆုံးအချိန်မှာကျမအဖေစီတချိန်နဲ့ရောက်ပါလေအခုဒီလူလာတဲ့ဘူးရှင်နိုင်ကူညီမှုအတင်းကြီးရလို့ဖြစ်လာစေဖို့ကျမလုံးပါနေပါ ကျမအဖေကိုဒီချိန်မှာသွားကြည့်နိုင်တယ်။ကျန်တဲ့အချိန်မှာကျမမိဘမောင်နှမတွေအကုန်လုံးဖေးကိုကြီးဆိုင်ပေးပါဆိုပြီးကျမရွာကိုမပြန်ဖြစ်ပါဘူးရှင်။အဲ့လိုဖြစ်တော့ကျမအဖေကအဲ့ဒါနဲ့ကျမဒီလိုဒီရှင်သန်ရေးဖြစ်လာဖို့ကျမလှုပ်ရှားနေတဲ့အချိန်မှာအဖေဆုံးသွားပါ။ဖေးဆုံးတော့ကျမအဖေလူနာတဲဘူးကိစ္စကိုကျမခမရက်ဆိုင်ပြီးတော့မှကျမအဖေသဘာနာကိုကျမပွားခဲ့ပါတယ်။ဖေးမိချပြီးတော့မှကျမနောက်ရက်တိမနေတော့ကျမဒီရှင်သန်ရေးကိုဒီလိုတင်ဖြစ်ပေါ်လာစေဖို့ဒီလူနာတွေကိုတဲဖို့ကျမဆွေးနွေးတိုင်ပင်ထားတဲ့တိုင်ကျမအမြင်ပြန်လာပြီးတော့ဒီလုပ်ငန်းကိုကျမအကောင့်ထဲပို့ခဲ့ပါကျမဖေက18ရက်6လ2014မှာဆုံးသွားပါတယ်ကျမကအရေးပေါ်ဒီရှင်သန်ရေးကူညီမှုအတင်းဖြစ်လာဖို့ကိုကျမလူနာစတင်ပြီးတော့တည်ခဲ့တာ17ရက်17လ2014မှာတည်ခဲ့ပါတယ်တည်ပြီးတော့မှဒီလိုပဲဒလပကန်းနေပို့လာတဲ့လူနာတွေကျမတို့သက်ဆိုင်ရာစီရင်စီခံကိုဒီကကနေပြီးတော့ဟိုဘက်ကပို့တဲ့လူနာတွေတည်ပို့ပေးပါတယ်အဲ့လိုပို့ပြီးရင်းနဲ့ကျမတို့ရှင်သန်ရေးကူညီမှုအတင်းဆိုပြီးတရက်တလ2015မှာကျမတို့တည်ထောင်ခဲ့ပါတယ်။2015မှာတည်ထောင်ပြီးတော့မှကျမတို့နေ့စဉ်ရန်ကုန်စည်းဝင်ကြီးမှာအဟာရဒါနစက်ပါဆံပြုတ်ရဲ၊ကွေကာအုပ်ရဲ၊ကျုပ်မုတ်ရေတက်ကျမစည်းဝင်ကြီးမှာအရင်ဆုံးစတင်ပြီးတော့ကျမတို့တည်ထောင်ခဲ့ပါတယ်။အဲအနေစပြီးတော့မှကျမစီမှာလာပြီးကျမတို့တူတူလုပ်တဲ့ volunteer တွေကအခုရန်ကုန်မြို့မှာရှိတဲ့သက်ဆိုင်ရာစည်းဝင်ကြီးအတူတူမှာသူတို့တွေကခွဲဝေပြီးတော့မှလူပယပယဆိုင်ရဆိုင်ရလေးတောင်းယူပြီးတော့အခုကျမတို့ရန်ကုန်တမြို့လုံးမှာရှိတဲ့စီးရုံဒီအားလုံးကြီးမှာအဲဆံပြုတ်အလူကိုပြည်ထောင်ပေးနေပါတယ်။ကျမတို့တောက်ရီတန့်ကိုတော့နေ့စဉ်ရန်ကုန်စီးရုံကြီးအယိုးစီးရုံမြောက်ကလာစီးရုံဗဟိုမြို့သမီးစီးရုံမှာကျမတို့နေ့စဉ်တောက်ရီတန့်တွေကိုကျမတို့လူထမ်းပေးနေပါတယ်ရှင်။အဲဒီအပြင်ကိုကျမတို့ကသက်ဆိုင်ရလူနာတွေကိုသက်ဆိုင်ရစီးရုံစီကလိုအပ်လို့ရှိရင်အထက်မြင့်ကနေချပြီးတော့ကျမတို့ကလူနာတွေတောင်းလူတဲ့နေရာတွေကိုကျမတို့ကနေ့စဉ်အနေနဲ့ရှင်းလိုက်ခွဲညနေ9:00တိကျမတို့ပို့ဆောင်ပေးပါတယ်။အဒီကကျမတို့သတ်မှတ်ထားတဲ့စီကံရလူနာရှင်အိမ်ရရေတောင်ကျမတို့မှာတောက်ခွင့်မရှိအောင်ကျမတို့စီကံချက်လေးထုတ်ထားပါတယ်ရှင်။အဒီကဆင်းရဲတဲ့လူပြည်ပြည်ချမ်းသာတဲ့လူပြည်ပြည်ကျမတို့လူမျိုးပါတာဆင်းရဲချမ်းသာအကုန်လုံးရန်သူမိတ်ဆွေဘာမှမခွဲခြားပဲကျမတို့ကပို့ဆောင်ပေးနေပါတယ်ရှင
်။ဆက်လက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာပါရှင
်မြန်မာနိုင်ငံကြီးလက်ဒေသတွေမှာနေအောင်ကြီးကရတဲ့ဆိုလာလျှက်စင်ပြီးတုံးနိုင်ဖို့အတွက်ကမ္ဘာပိုင်ရဲ့အကူအညီနဲ့လှုပ်ဖို့စီစဉ်နေတဲ့အထက်ကအိမ်သုံးစနစ်ကိုတုံးတာဟာရေရှည်အတွက်အကျိုးရှိမရှိထိန်းသိမ်းရေးအင်ဂျင်နီယာဦးသိမ်းမော်ကပြောပြပေးမှာပါ
ဘာဘာအိမ်သုံးစနစ်တွေပဲပေါ့နော်လုံနေတာကျွန်တော်ပုဂ္ဂလိကအမြင်နဲ့ဆိုရင်တော့ရေရိုးရမလုံတင်ဘူးပေါ့ကျွန်တော်ကတော့အိမ်သုံးစနစ်တွေကိုစိုးရဝယ်တဲ့ဂျွာတွေကိုတတ်ပြီးတယ်အဲ့တော့အိမ်သုံးစနစ်တစ်လုံးသိန်း3သိန်းတတ်လိုက်ရင်စိုးရအိမ်တရင်မီးလင်းပြီလို့ပြောပြလို့ရပါဘူးသူကသူကအစိုးရကဘာဘာနဲ့စနစ်ကျဖြစ်အောင်ဆိုပြီးမှစတန်ဒတ်တွေကိုစနစ်ကျဖြစ်လာအောင်တော့လုပ်နေတယ်ပေါ့နော်ပတ်စံတွေလည်းအများကြီးသုံးဖို့လုပ်နေတယ်ပေါ့နော်တင်ရင်သုံးတဲ့စနစ်ကလေးတွေကဘာလဲတူလဲဆိုတော့ကျွန်တော်တို့ငယ်ငယ်တုန်းကလူကြီးသူမတွေကပြောတယ်ဒီကောင်ကိုကြစ်စုပ်တစ်စင်းလောက်ဝယ်ပေးလိုက်ပါဆိုလို့ပေါ့နော်သူကကြစ်ကားလေးတစ်စင်းရရင်သွားကြည့်ရင်လွတ်လပ်လပ်သွားလို့ရတယ်အဲ့တဖြည်းဖြည်းနဲ့ဒီကားပျက်စီးလာတဲ့ခါမှာကျတော့ကိုယ်ကိုပြန်ပြီးဒီရှိကြတော့ဒုက္ခပြီးလာတာပေါ့ဒီဟိုတင်ရင်သုံးတဲ့ဆိုလာဟုံးစနစ်ဆိုတော့လေးဆိုင်မယ်ချက်ချင်းလက်ငင်းတော့အကျိုးရှိရင်ပဲရရှိမှာသုံးတဲ့လူတွေမှာတော့ကြီးကျိုးမဖြစ်နိုင်တဲ့ပြင်ဆိုးကျိုးကပို့ပြီးတော့ရမယ်လို့ကျွန်တော်ထင်တယ်ပေါ့နော်
အားကြောင့်လည်းရှင်းပြပေးပါဆရာ
။အားကြောင့်လည်းဆိုတော့ဒီမှာရန်ကုန်မှာနေတဲ့လူမလေးမှာမြို့ကြီးတွေမှာနေတဲ့လူကခလုတ်နှိမ့်လို့ရှိရင်သူကြီးရတယ်။ဘယ်ခလုတ်ကိုနှိမ့်ရမယ်ဆိုတာပဲပြီးဖို့လို့လည်းပေါ့နော်။ဒီရွာလူတွေကျတော့ဟိုအိမ်မှာဒါလေးတက်ပစ်လိုက်တယ်။ခလုတ်နှိမ့်ုံလည်းမရတော့ဘူး။သူကဒီစနေကြီးကြောင့်သူပြရမှာ။သူကသူကိုယ်တိုင်ထိန်းသိမ်းရမယ်။အတကူရှိရင်ဘယ်နေရာပြက်လဲဆိုတာသူကလိုက်ရှာရမယ်။သူကရှင်ရောဒေလာမှုတွေရောတိုက်ထုတ်ရတော့မယ်ပေါ့နော်။တကဒီစနစ်ဒီမှာအိကဘက်ထရီတုံးတယ်ဘက်ထရီကဖြည့်ကြည့်တယ်ဘက်ထရီကကြာခေမကောင်းဘူးပေါ့နော်အဲ့ဒါကိုပြေးလို့ရှိရင်ဘက်ထရီကတခင်ကျရင်သူပြန်လဲရမယ်ပေါ့နော်သူလာပြဆိုရင်လည်းသူကတက်ပြီးဖုန်းလေးပိုင်းတုတ်ပေးနေအောင်ပဲကျွန်တော်တို့ကမြို့ကြီးမှာနေတဲ့လူကခလုတ်ပဲနှိမ့်တယ်ဘာမှလုပ်ရမလို့အဲ့ဒီခွေရေးမျိုးပဲတော့လူတွေလည်းရအောင်လုပ်ပေးတယ်ပေါ့နော်မပတ်တိကတော့အဲ့ဒီချက်ပေါ့နော်အမချက်ကတော့ကိုယ်ကမှနှစ်ခုရှိရတော့တစ်ခုက9 B နဲ့ပြီးတဲ့နေရာပြူကြီးတွေမှာသုံးတဲ့စနစ်ရှိတယ်။နောက်တစ်ခုကတော့လူမျက်စိ9 B နဲ့ဝေးတဲ့နေရာပေါ့နော်။အားများလို့ခံစားနေရတာ။အဲ့တက်ကိုဒီလိုနီးနဲ့ ာလေးတွေပြီးတာပေါ့ပြီးလဲဆိုရင်လည်းဒါလေးမှာ2မျိုးရှိတယ်တစ်ခုကတရင်ချင်းသုံးတဲ့နည်းတစ်နည်းရှိတယ်နောက်တစ်ခုကပြွာချင်းလို့ပေါ့ပြွာရေးစုပေါင်းပြီးတော့ specific စနစ်တစ်ခုကိုစောက်ပြီးမှလောက်တာမျိုးရှိတယ်အဲ့လိုစနစ်ကိုစောက်ထားလိုက်ရင်မျိုးတွေမှာအတိုင်းပဲလမ်းမိတိုင်းနေရှိမယ်လမ်းမိတိုင်းမှာပြတ်စစ်လုပ်ပြီးမယ်လူတွေအရင်နေပြီးတော့ခွဲပြီးသုံးကြမယ်ပေါ့နော်အဲ့လိုလုပ်တဲ့အတွက်လူတိုင်းကဒီစနစ်ကိုထိန်းသိမ်းနေမဲ့မောင်းနေနေမဲ့လူနှစ်ယောက်သုံးယောက်တတ်တတ်ရှိတယ်လူတိုင်းကမျိုးကလူပဲသူဘာဖို့လုပ်ရမလို့သူခလုံးနေပြီးကြီးရမယ်အဲ့တော့အဲ့မှာနောက်တစ်ချက်ကအဲ့လိုစနစ်ကြီးတွေကတကယ်လို့ဒါလမ်းကြီးသူ့နားမှာရောက်လာရင်လည်းအလွယ်တကူလိုင်းပြီးနဲ့ချိန်လိုက်ရုံပဲအဲ့ဒီ grid ready system တွေကိုတကယ်တော့သုံးရမှာပေါ့နော်အခုတော့ကျွန်တော်တို့လူသိမောများစွာတရင်ချင်းသုံးတဲ့စနစ်ကလေးတွေပဲကျွန်တော်ဆက်ကျင့်တတ်ကြတယ်လို့ဖြစ်နေတယ်အဲ့ဒါရေရှည်မှာမသုံးခင်မှာပဲကောင်းတယ်ပေါ့နော်နောက်ပြီးဒီစနစ်ဆိုတော့လေတကယ့်စင်းရတဲ့နိုင်ငံတွေမှာပဲအဓိကအထားသုံးတာကျွန်တော်တို့နိုင်ငံအဲ့လောက်ကြာကြီးစင်းရနေမယ်လို့ကျွန်တော်မထင်ဘူးပေါ့နော်အဲ့တော့ဆက်ပြီးဖွံ့ဖြိုးလာတဲ့အခြေအနေတည်နေရဲအသင့်ဖြစ်အောင်လို့ကျွန်တော်ပြင်ပြီးတော့ပဲတွေးပြီးတော့လုပ်ကြတာကောင်းတယ်ဆိုတဲ့ကေလို့ဒါအဲ့ရွာတွေကသွားဆိုဒီရွာမှာလူတွေကဒါလေးတွေသုံးတယ်ကျနော်လမ်းကြီးရောက်လို့ရှိရင်ဒါလေးတွေပါလို့မယ်တို့အမိုက်ဖြစ်သွားမယ်တို့ဟိုတကယ်တမ်းကျဒါလေးကဟို30လည်းမလို့တော့ဘူးနော်အဲ့တော့လက်ရှိပစ္စည်းကိုတကယ်လို့လမ်းကြီးရောက်လာရင်လည်းဆက်ပြီးသုံးလို့ရတယ်စနစ်ဖြစ်လို့ရှိရင်ရေရှည်အတွက်ပုံပြီးကောင်းမယ်ကာလာတစ်ခုနဲ့တွက်လို့ရှိရင်ဒီနေ့ကုန်ကြေးတွေလည်းအများကြီးတက်လာတော့နိုင်တယ်ပေါ့နော်အဲ့တော့အဲ့စနစ်ကိုပဲအခုတည်ပြီးသွားသေးတယ်နောက်တစ်ချက်ကကမ္ဘာဘာကိုယ်တိုင်ကကျွန်တော်တို့ဆီကမိမလုံးနဲ့တဲ့လူတွေကိုဟိုကပြောလို့ပမာလို့ပေါ့နော်အားသာတော့ပြီးမယ်ကွန်ချက်တော့မပြောင်းဘူးဆိုတာဒါလေးကိုပြေးလိုက်မယ်ပြီးရင်အဆိုးအဝါကိုလည်းချင်းတတ်ပါအောင်လုပ်မယ်ဆိုလိုပဲတကယ်တမ်းကျတော့ဒီလူတွေကိုခုနပြောလို့ဒီပညာအပြည့်ပေးရမယ်နောက်ပြီးတော့လူတဲ့လူဒီပညာရအောင်လေ့ကျင့်မှုတွေလုပ်ပေးရမယ်နော်အဲ့ဒီဘက်မှာစီစီမမသင်္သာမြန်လာလောက်တာကမရှိဘူးအဲ့လိုရင်ပေးမယ်ပစ္စည်းလိုရင်ပစ္စည်းပေးမယ်ဆိုတာပဲပြီးရင်ကျန်တာတော့မင်းတို့ပဲထင်းသိမ်းကြပေါ့နော်ငါတို့လိုရင်လည်းဥမာနေ့နဲ့တည်းပဲဒီနောက်ပိုင်းမှာတော့မင်းတို့ကမင်းတို့တာဝန်ယူရဆိုတဲ့ပုံစံမျိုး။ရေရှည်အတွက်ကြိုးရှိမဲ့အလုပ်ကိုပဲသူတို့စားပေးပြီးလုပ်နေတာပေါ့
။ဆရာကဘာပန်ကတခြားနိုင်ငံတွေမှာဆိုကဘာပန်ကိုတော်တော်ပဲအလေးထားကြတယ်။မြန်မာနိုင်ငံမှာအရင်တော့ဆယ်တွေဘာတွေလုပ်သွားတာအစားကဘာပန်ရဲ့ project တွေနဲ့လုပ်သွားရဆိုတော်တော်ကောင်းတာတွေဖြစ်တယ်လို့အရင်တော့ဒီကဘာပန်နဲ့တွဲလုပ်ဖူးတဲ့လူတွေပြောကြတာ။ကဘာပန်အဲ့လိုမျိုးဆရာခုပြောတယ်လို့ပေါ့နော်။ငားစားပေးမယ်၊ကွန်ချက်မပြောက်ဘူးဆိုတဲ့သဘောမျိုး။အဲ့ဒါမျိုးလောက်တာကိုဘယ်သူကခွင့်ပြုပါလဲဆရာ
အတိကသူတို့ကကူညီပေးနေလို့လာတဲ့ချိန်မှာအဆိုးကတောင်းဆိုတာပေါ့အဆိုးကတောင်းဆိုတဲ့ချိန်မှာ quick win ပေါ့နော်ဘယ်တော့တိုင်းကြီးကိုခွင့်ပြုအောင်သူများများလုံနိုင်တယ်ဆိုတော့ဟိုအတွေးကိုကဒီတိုင်းမှာအရင်တော့လို့တက်ဆိုတွေအများကြီးရှောက်တယ်ဥပမာနိပညာတက်ဆိုဆို80ကျော်ရှိမှတဲ့နဲ့ဆိုတော့ဒါပေမဲ့အဲ့ဒီကိုအများကြီးရှောက်လို့ဘာမှမမနိပညာဘယ်တော့ခွင့်ပြုလာတယ်ဆိုတော့တိုင်းတာချက်ကိုတော့ဘာမှမလုပ်ဘူးသူရဲ့တိုက်တာကျင်ကတက်ကစူကခုရှိရမယ်ဆိုတော့ကနားနဲ့ပဲသူကဂုံယူတာပေါ့နော်အဲ့ဒီတော်ဝမျိုးပဲအခုလည်းတကယ်ကူပဲရေရှည်တွေအားလုံးတွေအမှန်တကယ်အကျိုးရှိရမယ်အောင်မတော်ပဲနဲ့ဉာဏ်ဉာဏ်ဆန်တာဒီဒီသုံးဆင့်တဲ့တသိန်းရဲ့အဲ့တသိန်းကြီးရတယ်ဆိုတာမျိုးပဲသူကပြောရအောင်အဲ့လိုအတွေးခေါ်နဲ့လုပ်တဲ့ဆိုတာမျိုးဖြစ်နေတာပေါ့အဲ့တော့တကယ်လို့နောက်အထူးကတကယ်ကြွေးဖို့ခွင့်ဖို့ကြောင်းပါလို့ဆိုရင်ကဘာပန်ကလည်းအဲ့ဒီတိုင်လုပ်လဲဆိုရင်သူ့တယ်လည်းဘူးကျိုးရှိအောင်ပေါ့နော်ကဘာပန်နဲ့လုပ်တာလည်းအကျိုးရှိတာမှန်ပါတယ်ဘောကဘာပန်ကပါတော့သူကအရင်ဒီအင်အားရှိတယ်ခုနမိပညာတွေကိုလည်းသူကစုစည်းထားနိုင်တယ်ဆိုတော့ကဘာပန်အခုကလည်းအဖွဲ့ကြီးမှန်တယ်ဒါပေမဲ့ဒီဟာတိုင်းမှာကဘာပန်လူတိုင်းကောင်းတယ်ဆိုတာမျိုးတော့မဟုတ်ဘူးသူ့မှာလည်းသူ့လုံးလို့ဆိုးသွားတဲ့သမိုင်းကြောင်းတွေလည်းအများကြီးပေါ့နော်ဒါပေမဲ့ဒီညာတော့ကနည်းတော့နည်းတယ်ကဘာပန်လူတိုင်းကောင်းတယ်ဆိုတာကျွန်တော်တော့
ဟုတ်ကဲ့ပါဒါတော့ကဘာပန်နဲ့ဒီလောက်တဲ့အစိုးရအဖွဲ့ပေါ်မှာပဲမူတည်မှာပေါ့
ဒီကဟုတ်တယ်အစိုးရရဲ့အမြင်အစိုးရဘလို့တောင်းဆိုရလဲအဲ့ပုံမှာအဓိကမူတည်တာပေါ့နော်သူ့ရဲ့ mission လို့ mission လို့သူ့ရဲ့ policy လို့အဲ့ပုံမှာပဲဒီကမူတည်နေတာပေါ့နော
်ပေးတဲ့လူကရှိနေပြီတကယ်နည်းပညာလည်းရှိတယ်ငွေအောင်ပညာရှင်တွေရောဘာတွေရောပေးနိုင်တယ်ပေးနိုင်ပေမဲ့လို့တောင်းထမဒီကိုယ်နိုင်ငံအတွက်အကျိုးဖြစ်မဲ့သဘောပေါ့နော်ဆရာ
အဲ့တော့ကကျွန်တော်တို့မြန်မာပြည်ကလူပညာမဟုတ်ဘူးလူတွေရဲ့ပညာရေးလည်းနေနေသူများလာလို့ဆိုရင်အထင်တကြီးလက်ခံရတာလည်းရှိတယ်ပေါ့နော်အဲ့ဒါတော့သူရောက်တဲ့အဓိကထားတယ်ပေါ့နော်ဟိုတခါလေးအားသင့်စရာချိန်မှပြတယ်အဲ့ပြီးတော့ဘာမှတခြားကြီးပဲပေါ့နော်တကယ်အကျိုးမရှိတဲ့အမျိုးပြီးတော့လည်းအများကြီးပဲအဓိကလက်ခံမဲ့လူဟာကိုယ်ကိုယ်လည်းသုံးတဲ့လူနဲ့ချက်စုံနားလည်နိုင်အောင်ကိုယ်လည်းလေ့လာပြီးမှအကျိုးအကြောင်းစီလျော်တွေးပြီးမှလက်ခံနဲ့လက်ခံနဲ့ဆုံးဖြတ်ပါပါတော့နော
်ထိန်းသိမ်းရေး engineer ဦးသိမ်းမော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်
ကျမတို့အခုထုတ်လွှင့်နေတဲ့စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို mobile phone အပါအဝင် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင
် American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် Ethiopia နိုင်ငံဟာနှစ်ပေါင်း90အတွင်းအဆိုးအဝါဆုံးမိုးခေါင်မှုနဲ့ရင်ဆိုင်နေရပါတယ် El Nino ရဲ့အကျိုးဆက်အဖြစ်နဲ့မိုးခေါင်မှုတွေဖြစ်ပေါ်နေတာကြောင့်စိုက်ပျိုးရေးလုပ်ငန်းတွေလည်းနှစ်နှစ်လောက်ပြည့်စည်ဆုံးရှုံးခဲ့ရပါတယ်လူဦးရေ390ရှိတဲ့တိုင်းပြည်အတွင်းကအများစုဟာမိုးအပေါ်မူတည်တဲ့စိုက်ပျိုးရေးအပေါ်မှာအခြေခံကြတာဖြစ်တဲ့အတွက်ဒါဟာသူတို့အတွက်ကတ်ဆိုက်တာလည်းဖြစ်ပါတယ်မိုးခေါင်မှုအဆိုးအဝါဆုံးဖြစ်တဲ့ဒေသတွေကကောက်ပဲသီးနှံနေအလုံးနီးပါးပြည့်စည်ကုန်ပါတယ်ကောက်ပဲသီးနှံတွေမဖြစ်ထွန်းတဲ့အတွက်ကျွမ်းနွားတွေအတွက်လည်းအစာအစာမရနိုင်ပဲဖြစ်နေတာကြောင့်တရိတ်ဆန်အရေးအတွက်တိတ်နေချီသေဆုံးကုန်ပါတယ်ဒါပေမဲ့အေပီလာအတွင်းမိမြိုက်ထားတဲ့အင်္ဂရိပ်လိုမာကျောနေတဲ့အီသီယိုးပီးယားကျေးလက်ဒေသကမြေကြီးတွေပေါ်ကိုမိုးသည်းထန်စွာရွာချလိုက်တဲ့အတွက်ရေကြီးမှုတွေဖြစ်ပေါ်ပြီးထောင်ပေါင်းများစွာလည်းနေရဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်။ခဏိအချိန်မှာတော့အီသီယိုးပီးယားနိုင်ငံသား10တန်းကနေတန်း20လောက်ဟာအရေးပေါ်အကူအညီလိုအပ်နေပါတယ်။ကလေးငယ်ပေါင်း4သိန်းခွဲနီးပါးဟာလည်းအာဟာရပြတ်နေတဲ့အတွက်အရေးပေါ်ကုသမှုပေးဖို့လိုအပ်နေပါတယ်။ဒါအပြင်ကလေးငယ်ကိုဝန်ဆောင်အမျိုးသမီးတွေနဲ့ကလေးရပြည်စားမိခင်နှစ်သိန်းခွဲလောက်ဟာလည်းအစာထိုးအာဟာရတွေလိုအပ်နေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အရင်ကအီသီယိုးပီးယားနိုင်ငံကိုကူညီထားပေးပြီးဖြစ်တဲ့ဒေါ်လာတန်း590အပြင်နောက်ထပ်128တန်းအကူအညီပေးသွားမယ်အကြောင်းဒီမိုကရေစီပြည်ပခန့်နဲ့လူသားချင်းစာနာမှုဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူးသောမတ်စတာကပြောပါတယ်။အမေရိကန်ရဲ့အကူအညီဟာအီသီယိုးပီးယားနိုင်ငံအတွင်းမိုးခေါင်မှုကနေကြီးမားလာတဲ့လူသားချင်းစာနာမှုအခက်အခဲကြီးဖြစ်မလာအောင်ဟန်တားနိုင်ရေးအတွက်ဖြစ်တယ်လို့လက်ထောက်အုပ်ချုပ်ရေးမှူးကပြောပါတယ်။စာနာရေးခါတန်ရှင်းတောက်သုံးရင်နဲ့အာဟာရချို့တဲ့မှုနဲ့ရင်ဆိုင်နေရတဲ့သူတွေကိုအကူအညီပေးရေးနဲ့နယ်လက်ကျန်းမာရေးစောင့်ရှောက်တဲ့အဖွဲ့နဲ့စိုက်ပျိုးရေးအတွက်လိုအပ်တဲ့မျိုးစေ့ထောက်ပံ့ရေးအတွက်ဒီအကူအညီတွေကိုအသုံးပြုမှာဖြစ်ပါတယ်။ဒီအကူအညီတွေဟာလာမယ့်3လအတွင်းအရေးပေါ်လိုအပ်နေတဲ့စာနာရေးခါတွေအတွက်အသုံးပြုသွားမှာလည်းဖြစ်ပါတယ်။အီသီယိုးပီးယားနိုင်ငံကအကူအညီဒေါ်လာ 1.4 ဘီလီယံလိုအပ်ကြောင်းတောင်းဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာအီသီယိုးပီးယားပြည်သူတွေအတွက်မရှိမဖြစ်လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုထောက်ပံ့ပေးနေတာဖြစ်ပြီးမိတ်ဆွေနိုင်ငံတွေအနေနဲ့ဖြစ်လာနိုင်ခြေရှိတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေကိုကူညီထောက်ပံ့ပေးကြဖို့အတွက်တိုက်တွန်းထားပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
ခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်စနေနေ့နေ့ခင်းအစီအစဉ်အတွက်သတင်းအကျဉ်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီရှင်ဒေါက်ခင်မျိုးသက်ကပြောပြမှာပ
ါဆီးရီးယားနိုင်ငံကလူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေတဲ့နေရာတွေအတွက်အစားအစာဆေးဝါးနဲ့တခြားအထောက်အပံ့တွေကိုလေကြောင်းကနေချထားပေးဖို့အသင့်ဖြစ်နေပြီလို့ကုလသမဂ္ဂကပြောပါတယ်။ဒါပေမဲ့သူတို့ကဆီးရီးယားအစိုးရရဲ့ခွင့်ပြုချက်ရဖို့အတွက်စောင့်နေရတယ်လို့ပြောပါတယ်။တောက်ချာနေမနေ့အစောပိုင်းကမြေထဲပင်လဲတဲ့ဆက်လေတစင်းတိတ်မှောက်ခဲ့တာမှာလူ9ဦးသေဆုံးတယ်လို့အတည်ပြုနိုင်ခဲ့ပါတယ်။ကြံလူအများအပြားကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။85ပေကျော်ရှိတဲ့တက်သားလေတစင်းဂရိနိုင်ငံတောင်ဘက်ကျွန်းနဲ့85မိုင်လောက်ကွာမှာတိတ်မှောက်သွားပြီးလူတွေအုံနေတဲ့ကြားကပဲအရေးပေါ်ကယ်ဆယ်ရေးတွေကိုလုပ်နိုင်ပါတယ်သူတို့ဟာလူတွေ340တဲ့မနေ့ကိုကယ်တင်နိုင်ခဲ့တာပါထိုင်းနိုင်ငံမှာနိုင်ငံတွင်းမတည်ငြိမ်မှုတွေဒါမှမဟုတ်ပြည်တွင်းစစ်ဖြစ်လာနိုင်တာမျိုးတွေကိုရှောင်ရှားနိုင်ဖို့အတွက်အာဏာကိုသိမ်းခဲ့ရတယ်လို့လွန်ခဲ့တဲ့နှစ်နှစ်ခရဲကအုပ်ချုပ်နေတဲ့စစ်တပ်ကြီးဆိုတဲ့အာဏာရှင်အစိုးရအဖွဲ့ခေါင်းဆောင်ပရယုချန်ဝချန်ကပြောဆိုလိုက်ပါတယ်။သွေးထွက်တန်ယုံမရှိတဲ့အာဏာသိမ်းမှုကို2014မေလတုန်းကဗိုလ်ချုပ်ကြီးပရယုဦးဆောင်လာဖြစ်ပြီးအဲ့ဒီချိန်ကစပြီးဝန်ကြီးချုပ်ယာရုကိုယူထားခဲ့တာပါ။တောက်ကြနေတုန်းကတော့ထိုင်းနိုင်ငံကိုဒီမိုကရေစီနိုင်ငံပြန်ပြီးဖြစ်စေရမယ်လို့ကတိပေးကြောင်းဒေသရင်းလုံခြုံရေးထိပ်သီးအစည်းအဝေးတက်ရောက်လာသူတွေကိုပြောကြားခဲ့ပါတယ်။Rio de Janeiro မှာကျင်းပမယ့် 2016 Olympic အားကစားပြိုင်ပွဲမှာအာဖရိကနဲ့အရှေ့လေပိုင်းဒေသကဒုက္ခသည်တွေဖြစ်တဲ့အားကစားသမား10ဦးလည်းပါဝင်ရှင်ပြိုင်မှာဖြစ်ပါတယ်။ Switzerland နိုင်ငံမှာကျင်းပတဲ့ IOC နိုင်ငံတကာ Olympic Committee 3ရက်ကြာအစည်းအဝေးအပြီးမှာ Committee ဥက္ကဋ္ဌကပထမဆုံးဒုက္ခသည် Olympic အဖွဲ့ကိုလက်ခံလိုက်တယ်လို့ကြေညာခဲ့တာပါ
။ကောင်းပါပြီရှင်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့မန္နနာချန်ဖြစ်ပါတယ်။ Engineer ကတော့ Aiden Utku ဖြစ်ပါရဲ့ရှင်စနေနေ့နေ့ခေ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအားလုံးကိုကျေးဇူးတူတင်ပါတယ်ကျွန်မကအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.